Welcome to the Voice of America in Burmese.
ဗီယက်နမ်ကွင်းဝေးတဲ့မင်္ဂလာနံနဲ့ကင်းပြေးကြပါလိမ့်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်နိုဝင်ဘာလ5ရက်တောက်ချနေမနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3249နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်ဦးပါဒီနေ့ကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြပေးမှာပါဒီမိနစ်နားဆင်ရမယ့်ဒီနေ့မှာတော့တီဂရိတ်ဒေသကသဘုံနေပေါ်အောင်ဝဲခံမှုနှိစက်လာပြီလို့အီသီယိုးပီးယားဆွေးနွေးကပြောတဲ့သတင်းမြန်မာနိုင်ငံမှာဖက်ဆီခံထားတဲ့အမေရိကန်သတင်းသမားဒန်နီဖန်စတာပေါ်နောက်ထပ်ဆွဲချက်တင်အရေးယူလိုက်တဲ့ပေါ်အမေရိကန်ကဝေဖန်လိုက်တဲ့သတင်းတွေပါဝင်ထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတရုတ်နယ်စပ်မုံကိုမှာစစ်တပ်နဲ့ကိုကန်တပ်ဖွဲ့တွေဒီရဲ့ပိုင်းတွင်တိုက်ပွဲဖြစ်ပွားနေတဲ့သတင်းပေးပို့ချက်တပုတ်မှာတော့
ဒီမနေ့ကလည်းဒီနေ့တော့ပြည်ပြည်စားတာပေါ့နော်တောင်တမ်းမှာပြောမုံကိုရက်ွက်6ပေါ့သူတို့ကစစ်ကားတွေလာပြစ်တော့ပေါ့နော်အဲ့ဒီမနေ့ကတော့အဲ့လိုပဲပေါ့နော
်ဒေသခံတူပြောကြားသွားတာဖြစ်ပါတယ်မြန်မာပြည်တွင် IDP တွေနဲ့ဒုက္ခသည်တွေကိုနိုင်ငံကအကူအညီပေးဖို့ထုတ်ပြန်တဲ့ချင်းတိုင်းသားတွေရဲ့အစိုးရခံစားအကြောင်းပြင်ထိုင်းနိုင်ငံမှာမြန်မာလူသမားတွေဆန္ဒပြနေတဲ့အကြောင်းကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။အီသီယိုးပီးယားနိုင်ငံမြောက်ပိုင်းတီခေးဒေသကသဘုံတွေနဲ့တက်ခတ်နေတာတစ်နှစ်ပြည့်လာချိန်မှာပဲအစိုးရကအောင်မွေးခံဖို့နှီးဆက်လာတဲ့သဘောပြောဆိုလိုက်ပါတယ်။ပြစ်ခတ်တီအဆုံးသတ်ပြီးအပြစ်ခတ်ရဲဆဲဖို့နိုင်ငံတကာကတိုက်တွန်းနေတဲ့အချိန်မှာပဲတီဂရိတ်ဒေသလွတ်မြောက်ရေးတပ်ဦး TPLF နဲ့နောက်လိုက်တွေကိုအစိုးရတပ်တွေကဝိုင်းထားပြီးတွင်းထဲကထွက်ပြေးကြွတ်တီလိုတိကျရမယ်အကြောင်း Facebook လူမှုကွန်ရက်ကနေအစိုးရကပြောဆိုလိုက်တာဖြစ်ပါတယ်တီဂရိတ်တပ်ဖွဲ့တွေကတော့ Addis Ababa မြို့တော်အထိချစ်တက်လာနေပြီးလာပိုင်းသတင်းပတ်ပိုင်းအတွင်းမှာဆောင်မှာပဲသိပ်ပိုက်ကောင်သိပ်ပိုက်နိုင်နေဆိုပြီးပြောဆိုနေပါတယ်မကြာခင်သတင်းပတ်တီမှာပဲ Oromo ဒေသကတပုံတွေကလည်းတီဂရိတ်တပ်ဖွဲ့နဲ့ပူးပေါင်းခဲ့ကြပြီးအစိုးရကိုတိုက်ခိုက်နေရမှာအောင်မြင်မှုတွေရနေတယ်ဆိုပြီးပြောဆိုထားပါတယ်။အီသီယိုးပီးယားဝန်ကြီးချုပ်ကတော့အစိုးရကစဉ့်ညံ့ခံနိုင်မယ့်အကြောင်းပြောဆိုခဲ့တာပါ။ပြည်ပခတ်တွေကြီးထွားလာနေတဲ့ပေါ်စိုးရိမ်မှုတွေထွက်ပေါ်နေတဲ့အချိန်ထဲမှာပဲအာဖရိကဥယျာဉ်ဒေသဆိုင်ရာအမေရိကန်ထူးထန်သမန် Jeffrey Feldman အီသီယိုးပီးယားနိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်ကြာသပတေးနေ့ကပဲရောက်ရှိသွားပါတယ်။အီသီယိုးပီးယားဆိုရတော့ပေါ်နူးနေမှာပဲနိုင်ငံတော်က6လကြာအရေးပေါ်အခြေအနေကြီးညာထားပြီးမြို့တော်အထိသဘုံတွေရောက်လာခဲ့မယ်ဆိုရင်ခုခံကာကွယ်နိုင်အောင်ပြင်ဆင်ထားဖို့လည်းမြို့ပန်တွေကိုတိုက်တွန်းထားပါတယ
်ဆူဒန်နိုင်ငံမှာဂျက်ဖက်အစိုးရအဖြစ်ကိုအ мян ဖွဲ့စည်းပေးဖို့သဘောတူလိုက်ကြောင်းအမေရိကန်နိုင်ငံဆိုင်ဝန်ကြီးအန်ထိုနီဘလင်ကင်နဲ့ဆွေးနွေးပြီးမှအာဏာသိမ်းထားတဲ့စစ်ကောင်ဆောင်ဗိုလ်ချုပ်ကြီးအက်ဒ်ဝတ်ဖက်ဒရယ်အယ်ဘဟန်ကကြီးညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ကျတဲ့ပြည်နယ်မှာဝန်ကြီးဘလင်ကင်နဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးဆူဒန်ဟာဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းမှုလိုအပ်နေတဲ့အတွက်ဂျာဖက်အစိုးရရဲ့အမြန်ဖွဲ့စည်းဖို့အခုလိုသဘောတူခဲ့တာလို့ပြောပါတယ်။အမေရိကန်အစိုးရဟာဆူဒန်ပြည်သူတွေနဲ့အတူတပ်သားတွေရပ်တည်နေကြောင်းကျတဲ့ပြည်နယ်သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံခြားရေးထံဝန်ကြီးဌာနပြောခွင့်ရ NetBridge ကပြောပါတယ်
။ Since this military takeover, we have made very clear.that we stand with
ဆူဒန်မှာစစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးအမေရိကန်အစိုးရကဆူဒန်ပြည်သူတွေနဲ့အတူတသားတဲ့ရည်တည်ကြောင်းရှင်းရှင်းလင်းလင်းပြောခဲ့ကြောင်းဒီမိုကရေစီကိုပဲလိုလားတယ်ဆိုတော့ပြည်သူတွေကလမ်းမတွေပေါ်ထွက်ဆန္ဒပြတောင်းဆိုတာကြောင့်စစ်တပ်အနေနဲ့နိုင်ငံတော်အရေးပေါ်ချိန်နေချင်ကြတာအင်တာနက်ဖြတ်တောက်တာလူခွင့်ရချိုးပေါက်တာတွေကိုရပ်တန့်ဖို့တိုက်တွန်းကြောင်းပြောသွားတာပါကုလသမဂ္ဂရဲ့ဆူဒန်ဆိုင်ရာအထူးတန်တမာဗော်ဂါပတ်စာလဲဆူဒန်စစ်တပ်ကသူတို့ဖြုတ်ချပြီးဖမ်းဆီးထားတဲ့ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒော့ကိုအာဏာပြန်ပေးဖို့အပါဝင်အရင်လိုရပ်ဖက်နဲ့စစ်ဖက်အာဏာခွဲဝေအုပ်ချုပ်မှုစီပြန်သွားနိုင်မယ့်အခြေအနေရောက်ဖို့အတွက်ဆွေးနွေးညှိနှိုင်းမှုတွေလုပ်နေတယ်လို့ပြောပါတယ
်။ဘာကီနာဖာဆိုမာလီနိုင်ငံနဲ့ထိစပ်နေတဲ့နီဂျဲနိုင်ငံနယ်စပ်မှာအစ္စလာမ်ဆွေးရောက်ဂျီဟတ်ဝါဒီတွေရဲ့တက်ခတ်မှုကြောင့်ဒါဇင်နဲ့ချီတဲ့ပြည်သူစစ်ကာကွယ်တပ်ဖွဲ့ဝင်တွေတိုက်ဆုံနေကြောင်းဒေသခံတွေကပြောပါတယ်။နိုင်ငံနောက်ပိုင်းတလာဘယ်ရီဒေသကဂျီဟတ်တစ်ခုဖြစ်တဲ့ Adapt Dev မှာအင်္ဂါနေ့ကတက်ခတ်ခံရတာဖြစ်တဲ့အကြောင်းဒေသခံတွေကိုကူကားပြီး AFP သတင်းကဖော်ပြခဲ့တာပါ။မော်တော်ဆိုင်ကယ်နဲ့ပြည်သူစစ်တွေကိုလက်နက်အင်အားအပြည့်နဲ့ဒေသခံ IS ဖွဲ့ဝင်တွေကတက်ခတ်ခဲ့တယ်လို့လည်းပြောဆိုထားပါတယ်။တက်ခတ်ခံရမှုကြောင့်လူ60လောက်တိဆုံးပြီး9ဦးပျောက်ဆုံး15ယောက်လူမြောက်လာတဲ့အကြောင်းလဲဒေသခံလွတ်တော်အမတ်တယောက်ကပြောဆိုထားပါတယ်။တိဆုံးမှုတွေထဲမှာတော့တက်ခတ်မှုဖြစ်ခဲ့တဲ့ကြေးရွာနဲ့ 55မိုင်အကွာမှာရှိတဲ့ဘန်နီပန်ကူမျိုးကမြို့တော်ဝင်လဲပေါဝင်ပြီးအလောင်းပြန်ရထားတယ်လို့လည်းပြောဆိုထားပါတယ်။တခိုင်မှုကအင်္ဂါနေ့ဒေသစံတော်ကြီးမနေ့9နာရီခွဲလောက်မှာဖြစ်ခဲ့တယ်လို့လည်းလူညွေးရင်းရရှိတယောက်ကပြောဆိုပါတယ်။ဒီဆုံးသွားတဲ့မြို့တော်ဝင်ဦးဆောင်တဲ့စစ်သွေးကြွတွေကိုစန့်ချီပြည်သူ့စစ်အဖွဲ့ကိုပြစ်မှတ်ထားတက်ခတ်ခံခဲ့ရတာလို့လည်းနောက်ထပ်ဒေသခံတယောက်ကပြောဆိုထားတာပါ။တက်ခတ်သူတွေကဒီဆုံးတဲ့အလောင်းတွေကိုတော့ပြန်ထည့်သွားတယ်လို့လည်းဒေသခံတွေကပြောဆိုနေကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအမျိုးသမီးတွေအလုပ်လုပ်ခွင့်ကိုကန့်သတ်ထားတဲ့အတွက်နိုင်ငံတွင်းလူအနေသူတွေအတွက်ကျန်းမာရေးအပအဝင်အကူအညီပေးရေးတွေကိုထိခိုက်စေတယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့ကြီးကပြောပါတယ်။အာဖဂန်နိုင်ငံတွင်းကပြည်နယ်ပေါင်း34ခုမှာအများစုကအမျိုးသမီးအကူအလုပ်သားတွေအတွက်မိသားစုဝင်အမျိုးသားတယောက်ယောက်ပါမှအလုပ်လုပ်ခွင့်ပေးထားတာဖြစ်ပြီးပြည်နယ်3ခုအတွက်သာလွတ်လွတ်လပ်လပ်အလုပ်လုပ်ခွင့်ပေးထားတာပါ။အခုလိုစောင့်ချက်သူတယောက်ယောက်ပါမှအလုပ်လုပ်ခွင့်ပေးထားတာကအမျိုးသမီးအများစုအတွက်အလုပ်လုပ်ဖို့မဖြစ်နိုင်တဲ့အခြေအနေဖြစ်လာတယ်လို့လည်း WHRW ကပြောပါတယ်။အလုပ်လုပ်ခွင့်ရှိတဲ့အမျိုးသမီးတွေအတွက်လည်းကျန်းမာရေးနဲ့ပညာရေးအစီအစဉ်တွေကိုတက်ရောက်ခွင့်မရှိဘဲကန့်သတ်ထားမှုတွေမကြမ်းမကြာတွေ့နေရတဲ့အပြင်ရုံးတွေမှာအမျိုးသမီးနဲ့အမျိုးသားတွေကိုတီးတန့်ခွဲထားတာဖြစ်ပြီးဒါဟာဆုံးဖြတ်ချက်ချရမယ့်ကိစ္စတွေမှာအမျိုးသမီးတွေမပါနေအောင်လုပ်တဲ့အနေအထားဖြစ်နေတာပါ။အခုလိုအမျိုးသမီးအကူအလုပ်သားတွေနဲ့ပတ်သက်တဲ့စည်းကမ်းချက်တွေကိုတင်ဝင်စာရေးသားထုတ်ပြန်ပေးတာမျိုးတိတ်မတွေ့ရဘဲပြည်နယ်၅ခုမှအပချန်ပီယံတွေကနှုတ်မင်းထုတ်ပြန်ကြေညာတာလို့လည်းပြောပါတယ်။တာလီဘန်တွေနင်းနဲ့အခုလောက်သားအားလုံးကိုကြားမှာမခွဲဘဲသူတို့တာဝန်ကိုသူတို့ထမ်းဆောင်ခွင့်ပေးတဲ့နယ်လို့လည်းတိုက်တွန်းထားပါတယ
်။ဒီလိုအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 633နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင
်ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချနေမနေ့ကင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာဖက်စစ်ခံထားတဲ့အမေရိကန်သတင်းသမားဒန်နီဖန်စတာပေါ်နောက်ထပ်ဆွဲချက်တွေအေးအေးယူလိုက်တဲ့အပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဝေဖန်လိုက်ပြီးအမြန်ဆုံးပြန်လွှတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ
် His detention the detention of so many others it's a sad reminder of the continuing human
သူနဲ့သူတခြားလူအများပြားဖက်စစ်ခံထားရတာမြန်မာပြည်သူတွေဆက်လက်ရင်ဆိုင်နေရတဲ့လူခွင့်ရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေကိုဝမ်းနည်းစရာထင်ရနေပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Net Price ကျန်သာပြင်းနဲ့ Washington ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအမေရိကန်သတင်းသမား Fanstar ရဲ့အမေရိကန်ရှောက်ထားချက်ကိုတရားရုံးကပယ်ချလိုက်ပြီးပြည်ဝင်ဗီဇာစီကံချုပ်ဖောက်မှုနဲ့ပါနောက်ထပ်စွဲချက်တင်လိုက်တာမတရားတဲ့လုပ်ရအဖြစ်အထင်ရှားပြသနေတယ်လို့လည်းပြောဆိုခဲ့ပါတယ်မြန်မာဆရာတော်အနေနဲ့အမျှော်မြင်ရှိရှိသူ့ကိုပြန်လွှတ်ပေးဖို့လည်းတိုက်တွန်းခဲ့တာပါလူသမကဆိုင်ရာအမေရိကန်တမ်းမဟောင်းဘေရစ်ချစ်ဆန်လူသားချင်းစာနာမှုအကူအညီပေးရေးအစီအစဉ်တွေမြန်မာနိုင်ငံကိုရောက်နေချိန်မှာပဲဖန်စတာပေါ်နောက်ထပ်ဆွဲချက်တင်ခဲ့တာပါမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းနဲ့တွေ့ဆုံခဲ့ပြီးကြာသာပြင်းနေ့ကပဲအဆုံးသတ်ခဲ့တဲ့ခီးစဉ်မှာတော့အမေရိကန်သတင်းတောက်လူမျိုးကြီးကျိုးပန်းလိုက်မယ်လို့လည်းခန့်မှန်းခဲ့ကြပါတယ်အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရပုဂ္ဂိုလ်ကတော့တမ်းမဟောင်းရစ်ချစ်ဆန်ရဲ့ပုဂ္ဂလိကခီးစဉ်ကနေမြန်မာနိုင်ငံမှာလူသားချင်းစာနာမှုအခြေအနေတွေတိုးတက်လာဖို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်
မြန်မာစစ်တပ်ပိုင်းဆက်သွယ်ရေးကုမ္ပဏီမိုက်တော့ကဗန္ဒာရေးအရာရှိချုပ်ဖြစ်တဲ့အငိမ့်စားဗိုလ်မှူးတဦးဖြစ်သူဦးသိန်းအောင်ဟာစစ်တပ်ရေးနယ်မင်းပိုင်းကသူ့ရဲ့နေအင်းတနက်နဲ့အပြစ်ခံရတဲ့အတွက်တေဆုံးသွားပါတယ်။သူဟာမယန်းကုန်းမြို့နယ်ခုနှစ်ရပ်ကွက်မှာဇနီးတွေနဲ့တူလမ်းလျှောက်ပြန်လာချိန်လက်နက်ကန်ချမ်းဖက်သမားရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ပြီးဇနီးဖြစ်သူကဆေးရုံကြီးမှာဆေးကုသမှုခံယူနေတယ်လို့စစ်ကောင်စီပြန်ကြားရေးကအတည်ပြုပြောဆိုပါတယ်။မကြသေးခင်လပိုင်းတွေအတွင်း Mitel ဆက်သွယ်ကုမ္ပဏီရဲ့တာဝါတိုင်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေတိုးလာခဲ့ပြီးအခုကုမ္ပဏီထိပ်တန်းအရာရှိကြီးတူကိုလုတ်ကြံမှုပေါ်ခဲ့တာပေါ်ပေါက်တာပါမြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလူမှုဆန္ဒပြဆန့်ကျင်မှုတွေကလည်းအခုလက်ရှိအချိန်မှာစစ်ကောင်စီတပ်ဖွဲ့တွေဘက်ကရောအရက်ဖက် PDF လက်နက်ကင်အဖွဲ့တွေကပါအပြန်အလှန်ပစ်ခတ်တပ်ဖြတ်မှုတွေဖြစ်ပေါ်နေတာဟာတရားဥပဒေစိုးမိုးရေးအလုံးစုံပြတ်သုံးတဲ့အနေအထားမျိုးဖြစ်နေတယ်လို့ရန်ကုန်တွတ်တော်ရှင်နေသူကတုံ့တက်ပါတယ်မိုက်တယ်ထိတ်တန့်အရာရှိသူအသက်ခံတဲ့ဖြစ်ရပ်ကတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေတဲ့ရာဇူးအကြီးဆုံးတာဝန်ရှိသူတွေပထမဆုံးချိန်လောက်ကျန်တတ်ဖြတ်ခံရတာပါသူကဘယ်သူကလောက်ကျန်တတ်ဖြတ်တယ်ဆိုတာအတိအကျမသိရသေးပါဘူး
အမေရိကန်ပြည်သူကဝန်ထမ်း100နဲ့အထက်ရှိတဲ့ကုမ္ပဏီတွေမှာအလုပ်သမားတွေဇန်နဝါရီလ4ရက်နေ့နောက်ဆုံးထားကိုဗစ်ရောဂါကာကွယ်ဆေးထိုးကြဖို့နဲ့မထိုးတဲ့သူတွေအနည်းဆုံးတစ်ပတ်ကိုယ်တစ်ချိန်ယောဂပိုးရှိမှရှိစစ်ဆေးရမယ့်စီမင်းသစ်တွေကိုသမရိုင်းပြည်တော်ကကြာသပတေးနေ့မှာထုတ်ပြန်လိုက်ပါတယ်။အစိုးရကထောက်ပံ့တဲ့ Medicare နဲ့ Medicaid ကျန်းမာရေးဆန့်ကျင်မှုလုပ်ငန်းတွေမှာအလုပ်လုပ်နေတဲ့ဝန်ထမ်းတွေလည်းအလားတူညွှန်ကြားထားတာပါ။လုပ်ငန်းခွင်ဘေကင်းလွန်ယူရင်းနဲ့ကျန်းမာရေးဆိုင်ရာကြီးကြပ်ကူးကွယ်မှုဌာနကထုတ်ပြန်တဲ့စီမင်းအရကာကွယ်ဆေးထိုးမယ့်နေ့မှာဝန်ထမ်းတွေကိုခွင့်ပေးရမှာဖြစ်ပါတယ်။ကာကွယ်ဆေးမထိုးရသေးတဲ့အလုပ်သမားတွေကတော့လုပ်ငန်းခွင်မှာနှာခေါင်းစည်းတက်ကြရမှာပါ။အင်ဂျီတို့ကထုတ်ပြန်တဲ့စီမင်းစရာတွေအရစီမင်းတဲ့နဲ့အကျုံးဝင်မဲ့သူတွေထဲမှာဝန်ထမ်း84ဇန်လောက်နဲ့စေယုံစည်းကမ်းတွေတက်ကြီးရွယ်ကိုဆက်လျှောက်မှုဂီယာတွေပါဝင်နေရာ 9,600 လောက်ကကျန်းမာရေးဝန်ထမ်း18တန်းလောက်ပါဝင်မှာဖြစ်ပါတယ်။
ဥရောပဟာကိုဗစ်ကာယောဂါဖြစ်ပေါ်တဲ့ဗဟုအချက်အချနေရာဖြစ်လာနေပြီးအခုဆိုကမ္ဘာတဝန်းဖြစ်ပေါ်မှုရဲ့59ရာခိုင်နှုန်းရှိလာနေတယ်လို့ရေဗျူရှိုကမ္ဘာ့ကျန်းမာရေးအဖွဲ့ဥရောပဆိုင်ရာအကြီးအကဲ Hans Kluge ကပြောပါတယ်။ Delta မျိုးစားကိုဗစ်ကူးစက်မှုမြန်မာလာတယ်လို့နောက်ထပ်ကူးစက်သူဆန်းကျင်တင်အောင်ဖြစ်လာကြောင်းနဲ့အခုလိုနှုံထမ်းနဲ့ဆက်ပြန့်ပွားနေမယ်ဆိုရင်ဒေသရဲနိုင်ငံပေါင်း53နိုင်ငံအတွက်အထူးဆိုရင်ရတယ်လို့လည်းMr. Kluge ကပြောပါတယ်။ဒါအပြင်ဒေသတွင်းမှာယောဂနဲ့ဆေးသွင်းဆေးရုံတက်ရသူကလည်းတပတ်တွင်းမှာပဲနှစ်ဆများလာနေတာပါ။ကူးစက်မှုတိုးလာတာဟာအသက်အရွယ်အလုံးမှာတွေ့နေရပေမဲ့ဒီယောဂနဲ့တေဆွမ်းရသူအများစုဟာ65နှစ်နဲ့အထက်ဖြစ်တာတွေ့ရတယ်လို့ပြောပါတယ်။ဒါကြောင့်အခုနှုံထအတိုင်းဆက်ဖြစ်နေမယ်ဆိုရင်ကိုဗစ်ကြောင့်တေဆွမ်းရသူဟာလာမယ့် February လဆန်းရောက်ရင်ဥရောပမှာပဲနောက်ထပ်သန်းတစ်ဝက်လောက်အထိရှိလာနိုင်တယ်လို့လည်းပြောပါတယ်။အခုလိုကူးစက်မှုတိုးလာတာကိုဗစ်ကာကွယ်ဆေးထိုးလို့မငြိမ်ညက်ဖြစ်နေတာနဲ့ဒေသရင်းကိုဗစ်ရောဂါဆိုင်ရာကျန်းမာရေးနဲ့လူမှုရေးကန့်သတ်ချက်တွေဖြေလျှော့ပေးတာကြောင့်ဖြစ်ကြောင်းလည်းပြောပါတယ
်။တောက်ကြနေမနဲ့ခင်ထေတန်းအောင်သတင်းတွေကိုကုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောကြားခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဆုံးတင်ဆက်ချင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတရုတ်နယ်စပ်ကမွန်ကိုဒေသဘက်မှာစစ်ကောင်စီတပ်နဲ့ MND ကိုကန့်တပ်ဖွဲ့ကြားနှစ်ရက်ကြာဆက်တိုက်တိုက်ပွဲဖြစ်ပွားနေတာပါ။မနေ့တုန်းကလည်းစစ်ကောင်စီရဲ့105မိုင်ကိုကနေပြီးတော့ဒီလက်နက်ကြီးနဲ့ပစ်ခတ်နေပြီးစစ်တပ်နဲ့ကိုကန့်တပ်တွေကြားစီးရဲတင်းမာမှုမြင့်တက်နေကြောင်းသုံးသပ်မှုတွေရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသိန်းထိုက်ဦးပြောပြပေးပါအောင်ဗျာ။
မူဆယ်မြို့နယ်မုံကိုဖောင်းဆိုင်ဒေသဘက်ကိုစစ်ကောင်စီဘက်ကအင်အားဖြည့်တင်းလာပြီးရှိနေပြီးဒီလ3ရက်နေ့နဲ့4ရက်နေ့မှာမုံကိုမှာတိုက်ပွဲ2ရက်ဆက်ဖြစ်နေတာပါလက်ရှိတိုက်ပွဲဖြစ်ခဲ့တဲ့အခြေအနေကိုမုံကိုဒေသခံဒူးက POE ကိုခုလိုပြောပါတယ်
ဒီမှာမနေ့ကလည်းဒီနေ့တော့ပြည်ပြည်ကြတာပေါ့နော်။တောင်တမ်းမှာကြာ။မုံကိုရက်ကွက်ချောက်ကသူကစစ်ကားတွေမှာပြစ်တော့ပေါ့နော်အဲဒီစစ်ကားကပုံစံမကတက်မဲ့ချိန်မောသူကမှာစစ်ကောင်လာဆောက်ပြီးတော့မနေ့ကတော့အဲ့လိုပဲပေါ့နော်သူပြပြပြတော့ပြန်ဆဲလာတာပဲပြန်ငင်သွားတာဒီနေ့မှသူကပြန်စပြစ်တာပေါ့။တောင်စတောင်တအကျော်ပေါင်းလုံးကြာပေါ့။ဥရောပနှစ်ရက်ကိုပြန်နှစ်ရက်ဆက်တိုက်ပေါ့
။ဒီလ3ရက်နေ့ကနေကင်း17နာရီလောက်ဖြစ်တဲ့ပြစ်ခတ်မှုဟာ3နာရီနီးပါးကြာမြင့်ခဲ့သလိုဒီကနေ့4ရက်နေ့မှာတော့မနေ့7နာရီလောက်ကနေ17နာရီလောက်အထိပြစ်ခတ်တန်ကြီးကြာနေရတဲ့အကြောင်းပြောပါတယ်။ MNDA ကိုကန့်တပ်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့စစ်ကောင်စီဘက်ကစစ်ကား34စီးပန်းဆိုင်ကနေမိုးကုန်းဘက်ကိုဝင်လာတဲ့အကြောင်းဖော်ပြထားပါတယ်။ဒီလတရက်နဲ့နေ့ရက်နေ့တွေမှာဖောင်းဆိုင်ဘက်ကကိုကန့်တပ်စခန်းတွေကိုလက်နက်ကြီးနဲ့အချက်တရားကျော်ပစ်ခတ်ခဲ့တာကြောင့်ကိုကန့်တပ်ဖွဲ့ဝင်3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မုံကိုဘက်ကိုတက်လာတဲ့စစ်ရင်တန်းကိုကြားပြတ်တက်ခဲ့တာကြောင့်စစ်ကား၈စီးထိမှန်ပြီးနှစ်စီးပေါ်ကခဲယမ်းနေပောက်ကွဲခဲ့တဲ့အကြောင်းဖော်ပြပါတယ်။ဒီကနေ့နေ့ကနှစ်နာရီဝန်းကျင်လောက်ကလည်းမူဆယ်နီတရ၅မိုင်ကစစ်ကောင်စီရဲ့ဗျူဟာကုန်းကနေလက်နက်ကြီးပစ်ခတ်တဲ့နေကြားရတဲ့အကြောင်းတခြားဒေသခံတူကပြောပါတယ
်။ဒီနေ့တော့လက်နက်ကြီးလည်းဖြစ်တာရှိရရှစ်လုံးလောက်ရှိနေတယ်ဗျာ။ဒီကဒီကငါမိုင်ဘန်တန်ကုန်းကနေပြီးတော့ဝန်ကိုသွားတဲ့တဲ့ကိုဒီလမ်းတဲ့ကိုကြည့်ကိုကြည့်သေးနေတယ်။လက်နက်ကြီးတော့ရှစ်လုံးလောက်ရှိတယ်ဗျာ။ဒါ15မိနစ်လောက်ချာချာကြီးပြည့်နေတယ
်။တရ၅မိုင်ကဒေသခံတွေကတော့နီးနားတိုက်ပွဲဖြစ်ပွားတာမရှိကြောင်းပြောသလိုပန်ဆိုင်ကြီးကုတ်ကဒေသခံတွေကလည်းသူတို့အနည်းမှာတိုက်ပွဲဖြစ်ပွားတာမရှိတဲ့အကြောင်းပြောပါတယ်။လွန်ခဲ့တဲ့ရက်တွေကတော့မုံကိုဘက်သွားတဲ့စစ်ရင်တန်းကိုပန်ဆိုင်နဲ့မုံကိုကြားမှာကုကန့်တပ်ဖွဲ့ကဂျုံကိုတက်ခိုက်တာရှိကြောင်းပြောကြပါတယ်။မူဆယ်မြို့နယ်ပန်ဆိုင်နဲ့မုံကိုဒေသတွေမှာကချင်လွတ်မြောက်ရေးတပ် GN ရဲ့တပ်မ6လှုပ်ရှားနေပြီးလက်ရှိအချိန်ဒီဟာဒီဒေသမှာစီးရဲတင်းမာမှုတွေပိုပြီးတော့မြင့်လာနိုင်တယ်လို့ GN ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။ဒီပုံဖြစ်တဲ့ကဒီအားဒီထူထားတဲ့နည်းနည်းခေးရမ်းတဲ့ကြာမြင့်မှာပို့ထားတဲ့ ဒီဘက်တရင်ကနောက်ဆုံးရတဲ့တရင်ဖြစ်ပါလေ။ဒါတော့ဒီမှာလည်းအနေကပြပါပါ။ဟိုမကူခေါင်းဆောင်ရဲ့ဒီစုပေါင်းတောင်ဘက်မှာဒီကောင်ကြည့်တဲ့ကစုပေါင်းအပြည့်နဲ့ဒီကစုပေါင်းရှင်းနေတဲ့ဒီဘက်တရင်ကနောက်ဆုံးရပါလား။
ပန်းဆိုင်ကျူကုတ်မွန်ဂိုဖောင်းဆိုင်ဒေသတွေဘက်မှာဇူလိုင်လဇန်ကလေးကတိုက်ပွဲတွေစတင်ပြီးရချားဆိုသလိုတိုက်ပွဲတွေတောက်လျှောက်ဖြစ်နေတာပါဒီလပိုင်းတွေအတွင်းဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူ2000ကျော်နေရစွန့်ခွာတိမ်းရှောင်နေရသလိုလက်နက်ကြီးထိမှန်တာနဲ့မိုင်းနှင်းမိတာကြောင့်အရသာ10ဦးတည်းမင်းတိတ်ဆုံးခဲ့ပါတယ်ခင်ဗျာ
ဦးသိမ့်ထိုင်ဦးပြောပြသွားတာပါခင်ဗျာအခုတော့သတင်းစာရှင်းလင်းပွဲတရက်အကြောင်းကိုလည်းပြောပြခြင်းပါတယ်ဆရာနာတိမ်းပြီးနောက်မြန်မာနိုင်ငံကနေရစွန့်ဒုက္ခတွေတွေနဲ့အခြားဒုက္ခတွေတွေကြုံနေရတဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေဆိုးရွားလာမှုခေါင်းစဉ်နဲ့အစိုးရခန်းစားဆောင်ကိုအမေရိကန်မေရီလန်းချင်းတိုင်းသားများအဖွဲ့ကကြာသာပရင်းနစ်ကထုတ်ပြန်လိုက်ပြီးနိုင်ငံတကာအနေနဲ့ထိရောက်တဲ့အကူအညီတွေပေးကြဖို့ဖိအားတွေပေးကြဖို့ကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်ဒီအွန်လိုင်းသတင်းစာရှင်းလင်းပွဲကိုနဲ့ပတ်သက်ပြီးတော့တင်ပြခြင်းပါတယ်ခင်ဗျာ
After the military coup humanitarian impact onIDPs and refugees ဆိုတဲ့ခေါင်းစဉ်နဲ့စာမျက်နှာ90နီးပါးရှိတဲ့အစိုးရခန်းစားတစောင်းကို Maryland ချင်းတိုင်းသားများအဖွဲ့ကနိုဝင်ဘာ4ရက်နေ့မှာထုတ်ပြန်လိုက်ပြီး online သတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါဒီအစိုးရခန်းစားမှာအဓိကဖော်ပြထားတဲ့အကြောင်းနဲ့ပတ်သက်လို့ Maryland ချင်းတိုင်းသားများအဖွဲ့အမှုဆောင်ဒါရိုက်တာဦးစိုးသုံးမွန်ကအခုလိုရှင်းပြပါတယ
်ဒီတနင်္ဂနွေလို့မှာဆိုရင် February လ1ရက်နောက်ပိုင်းမှာ IDPs ကနှစ်သိန်းကျော်ရှိနေတယ်refugee ဆိုရင်ဟိုသတောင်းကျော်ရှိနေတယ်အဲ့ဒါဟာကို US အစိုးရကနေပို့ပြီးတော့ကူညီဖို့အစားအသောက်ကိစ္စတခုချင်းမဟုတ်ဘဲသူတို့ရဲ့လုံခြုံရေး protection ကိုပေးဖို့ကျွန်တော်တို့တောင်းဆိုတာဖြစ်ပါတယ် US အစိုးရကနေလူသားချင်းစာနာထောက်ပံ့ဖို့ပုံများများပေးတင်တယ်အဓိကစက်တင်ဘာလ16ရက်နေ့ဟာထန်တလန်မှာဟိုအင်ပေါင်းကဒီ164ကျော်အဲ့ဒါလေအကုန်လုံးမြေရှုပ်ဖြစ်စီလိုက်တော့အဲ့ဒါကိစ္စနဲ့ပတ်သက်ပြီးတော့လေ US အနေနဲ့ပို့ပြီးတော့စစ်ကောင်စစ်ကောင် PR ပေးတင်ပဲဆိုတာပါပါတယ
်ဒီစင်ခန်းသားဟာချင်းဒေတာအပြင်ကြားစကိုင်းမကွေးနဲ့ကချင်ဒေတာအကြောင်းတွေပါဖော်ပြထားပြီးအချက်လက်တွေကိုတော့မြန်မာပြည်တွင်မြေပြင်မှာလှူရှားနေသူတွေကတဆင့်စနစ်တကျစုဆောင်းရရှိခဲ့တာဖြစ်တယ်လို့ဦးစိုးသုံးမုံကပြောပါတယ်ကြာသပတေးနေ့မွန်လွင်ပိုင်းပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ပြည်ပဆက်ဆံရေးတာဝန်ခံအမျိုးသမီးဂျန်နာမေစင်ကတော့ UNHCR ရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးပြောသွားပါတယ
် with the government of India inside India and then other NGOs UN partners to try to go to the border to assess the needs
မြန်မာပြည်ရင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့အတွက်အိန္ဒိယအစိုးရရဲ့ခွင့်ပြုချက်နဲ့နေဆန်းနားမှာကုလသမဂ္ဂကဆောင်ရွက်ပေးနေတယ်လို့မြန်မာပြည်ရင်းမှာလည်းတခြား NGO အဖွဲ့တွေနဲ့ UNHCR တို့ပူးပေါင်းပြီးပြည်ရင်းနေရဆန့်ခွာထွက်ပြေးနေသူတွေအတွက်အမိုးအကားချက်ပြုတ်ရေးတုံးဖြစ်စီတကူရေးတန့်ရှင်းတုံးဖြစ်စီစတာတွေတက်နိုင်လည်းများရရှိနိုင်ဖို့အတွက်ကျမတို့ကြိုးပမ်းနေပါတယ်ဒါကရေရိုးဖြည့်ရှင်းမှုပါမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေလူခွင့်ရချိုးဖောက်မှုတွေမရှိတော့ဘူးဆိုရင်ဒါကအကောင်းဆုံးရလဖြစ်ပေမဲ့လက်တွေဖြစ်လာဖို့ကတော့ခက်ခဲနေတော့ပါပဲ
ဒုက္ခသည်တွေနဲ့ပတ်သက်တဲ့အစိုးရခံစားထုတ်ပြန်တိုက်တွန်းရတဲ့အကြောင်းကိုလည်းချင်းတိုင်းသားများအဖွဲ့ဒါရိုက်တာဦးစိုးသုံးမုံကပြောပါတယ
်အတိကတော့လူသားချင်းစာနာအထောက်အပံ Humanitarian Aid ပြီးတော့ Refugee တွေကခုမလေးရှားမှာထိုင်းလန်မြန်မာကြီးမြန်မာကြာခဲ့ပြီတယ်ဆိုတော့လည်းရှိဖို့အဲ့ဒီချက်ပို့ပြီးတော့အရေးကြီးတာကဒါဒီပြဿနာအရင်းမြစ်အဲ့ဒါရှင်းဖို့လုပ်တယ်ဆိုတော့ US အနေနဲ့သူ့ရဲ့ UN Security Council လမ်းကြောင်းတစ်ခုတည်းမဟုတ်ဘဲနဲ့ဒီ ASEAN လမ်းကြောင်းတစ်ခုတည်းမဟုတ်ဘဲနဲ့သူ US မှာရှိတဲ့သူ့ရဲ့မဟာမိတ်တွေနဲ့ like minded countries တွေလည်းဒီအဖြစ်အပျက်တင်တယ်အိန္ဒိယကပို့ပြီးတော့ပြောတင်တယ်အိန္ဒိယအနေနဲ့ဥပမာ NGG ကိုအသင့်ဖတ်ပြတင်တယ် US အနေနဲ့လည်းအသင့်ဖတ်ပြတင်တယ် Congress အနေနဲ့လည်း resolution လိုမျိုးချတင်တယ်အဲ့တော့ US ကလုံးလာပြီဆိုရင် US Security Council စုံဖြတ်ချက်မချနိုင်တော့ပါ US နဲ့မဟာမိတ်တွေအနေနဲ့စစ်ကောင်စီအပေါ်မှာအဲ့လိုဖြစ်ရပေးလို့ရတယ
်။ဂျာသာပရီနေပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ UNHCR တာဝန်ရှိသူတွေအပြင် American ဒုက္ခသည်ကောင်စီ RCUSA ဒုက္ခသည်နဲ့ရွှေပြောင်းအခြေချလူသူများအတွက် American Comedy အကြီးအကဲတွေဘာသာရေးဆိုင်ရာအသင်းအဖွဲ့ကခေါင်းဆောင်တွေလည်းတက်ရောက်ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။ VO ရဲ့တောက်ကြနေမနေ့ကအစီအစဉ်လေးကိုသွားဆင်နေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့ကျွန်တော်တို့ရာသီဥတုပြောင်းလဲမှုတွေကိုဟန်တားနိုင်မဲ့အစီအစဉ်ကြီးတစ်ရက်ကိုအမေရိကန်ကလုပ်မဲ့အကြောင်းကိုမပြောပြခင်မှာဒီထိုင်းနိုင်ငံဘက်ကမြန်မာအလို့သမားတွေရဲ့အခြေအနေကိုလည်းတင်ပြခြင်းပါတယ်ထိုင်းနိုင်ငံတောင်ပိုင်းဆုံကလာပြည်နယ်ဟိုက်ရိုင်မြို့ Innovative Glass လက်အိတ်စက်ရုံကနေဒီမြန်မာအလို့သမား800ကျော်ဆန္ဒပြနေပါတယ်အလို့သမားတဦးရုတ်တရက်တတိလက်မေမျောနေခြင်းမှာစေရုံကိုအချိန်မီမပူပေးနိုင်ခဲ့တဲ့အဖြစ်ကြောင့်တည်ဆုံသွားရတယ်ဆိုပြီးအခုလိုဆန္ဒပြနေကြတာပါထိုင်းချေဆိုင် VOA သတင်းတော့မအေးမာကဒီအကြောင်းသတင်းပေးပို့ပါရယ
်ထိုင်းတောင်ပိုင်းဆုံကလာပြည်နယ်ဟိုက်ရိုက်မြို့နယ်ထဲမှာရှိတဲ့လက်အိတ်စက်ရုံကမြန်မာလူသမားတဦးဟာနိုဝင်ဘာလ3ရက်နေ့ကရုတ်တရက်သတိမေးမျောသွားချိန်အချိန်မီစက်ရုံပို့မပေးနိုင်တဲ့နောက်အဲ့ဒီလူတည်ဆုံသွားခဲ့ပါရယ်စက်ရုံတာဝန်ရှိသူတွေကိုစက်ရုံကခေါ်ပေးဖို့တောင်းဆိုခဲ့ကြပေမဲ့တာဝန်ရှိသူတွေဘက်ကစေယုံပို့ဖို့မစီစဉ်ပေးခဲ့ဘူးဆိုပြီးစေယုံမှာအလုလုနေကြတဲ့မြန်မာလူသမားတွေကပြောကြပါတယ်အခုလိုမျိုးစေယုံလူသားတယောက်တည်ဆုံးခဲ့ရတာလေးအပါဝင်စေယုံမှာဂျမ်းမာရေးဆောက်ရှောက်မှုအားနည်းတာအလူသမားအခွင့်အရေးချိုးဖောက်ခဲ့တာတွေရှိတယ်ဆိုပြီးအဲ့ဒီစေယုံမှာအလုလုနေကြတဲ့မြန်မာလူသမား800ကျော်ဟာဒီကနေ့နိုဝင်ဘာလ4ရက်နေ့မှာစတင်ဆန္ဒပြခဲ့ကြပါတယ်စက်ရုံတွင်အလို့သမားတွေရဲ့ပြဿနာကိုသွားရောက်ဖြေရှင်းပေးနေတဲ့ရွှေပြောင်းလို့သမားအခွင့်ရေးကွန်ရက်ရဲ့ဟိုက်ရိုင်မြို့တာဝန်ခံဦးပါရီကနောက်ဆုံးအခြေအနေကိုအခုလိုပြောပြပါတယ်
။တဲ့လေစက်ရုံမှာမနေ့ညနေကနေပြီးတော့ဒီကျွန်တော်တို့မြန်မာရွှေပြောင်းအလို့သမားတရောက်ပို့နော်
။ဟုတ်ကဲ့
။မတည်တတ်မင်းနဲ့တည်သွားတဲ့ကိစ္စနဲ့ပတ်သက်လို့မနေ့ညနေကဒီစက်ရုံကိုအလို့သမားတွေကတင်ပြတာပို့နော်။စက်ရုံကခိုးပေးဖို့အတွက်သူတို့ကစက်ရုံကိုလေမခိုးပေးဘူ
း။
စက်ရုံထဲမှာရှိတယ်ကောင်းနေလေသူတို့ကလိုက်မပေးဘူးအဲ့လိုဆိုတော့ဟာဒီကျွန်တော်တို့မြန်မာအလို့သမားတယောက်ကမတည်သက်သက်နဲ့တည်သွားတယ်တကယ်ဆန်းနဲ့ပတ်သက်လို့ဒီနေ့စက်ရုံအတွက်မှာအလို့သမားလူပေါင်း800ကျော်ဆန္ဒပြတယ်မှာနောက်တစ်ခုကဒီကိုပဲဖြစ်နေတဲ့ဒီအလို့သမားတွေကိုကိုပဲမဖြစ်တဲ့အလို့သမားတွေနဲ့ယူပြီးထားတဲ့ပြဿနာတွေကအမှန်တမ်းမှကျွန်တော်တို့အလို့သမားတွေအတွက်အတက်အန္တရာယ်ပေါ့နော်သူတို့ကစိုးရိမ်နေအဲ့ဒါကြောင့်သူတို့ကိုယ်တိုင်ကဒီနေ့ဆန္ဒပြပြီးတောင်းဆိုတာဖြစ်တယ်
နွေမာလ3ရက်ကမဆုံးခင်မှာပဲ2ရက်လောက်ကအပြားရှိခဲ့ပြီးမတည်ဆုံးခင်ရုတ်တရက်တက်ပြီးသတိမေးမျောသွားခဲ့တာပါစက်ရုံမှာအလုတ်တူလုံနေတဲ့တားဖြစ်သူကတော့တုတ်ကွေးဖြစ်နေတယ်ဆိုပြီးအခုလိုပြောပါတယ
်မဆုံးခင်2ရက်လောက်မှာသူအလုတ်ဆင်းနေတယ်မှာ4ရက်မှာတုတ်ကွေးဖြစ်သွားတာအဲ့ဒီမှာဆက်လက်သွားပြီးပြန်လာတော့အဲ့လိုမျိုးတက်နေတာဆိုတော့ချေုံကောင်ဖုန်းထိုးခံနေတယ်ဖုန်းထိုးရမရောက်တော့ဘူးမရောက်တော့ကျွန်တော်ထဲမှာစူးသေးတယ်မရောက်ဘူးနာရီခွဲလောက်ကြာတယ်မရောက်လို့ကျွန်တော်ပြင်ကားနဲ့ကျွန်တော်သွားရင်ပြောလဲပြင်မသွားဘူးဗျညီလေးမှပဲထားတယ်
ဒီလဲစက်ရုံကအလို့သမားတရာကျော်ဟာကိုဗစ်ကူးစက်ခံရဘူးပါလေကိုဗစ်ကာကွယ်ရေးအတွက်ဆိုပြီးစက်ရုံလုပ်သားတွေကိုအပြင်ပေးမထွက်တာလဲအခု6လလောက်ရှိနေပြီလို့လည်းပြောကြပါတယ်ကိုဗစ်အတီးပြူလူနာတွေကိုလည်းစက်ရုံထဲမှာပဲတစ်ပတ်လောက်ဆေးကုပေးပြီးအလုပ်ပြန်ဆင်းခိုင်းတယ်လို့လည်းအလို့သမားတွေကပြောပြပါတယ်အခုလက်ရှိစက်ရုံတွင်မှာကိုဗစ်စစ်ဆေးကာကွယ်မှုတွေကိုလည်းအသေးစားလုပ်မပေးဘူးလို့လည်းဆိုပါတယ်အလို့သမားရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေနဲ့အလို့သမားတောင်းဆိုချက်တွေကိုညှိနှိုင်းပေးနေတယ်လို့လည်းဥပယီကပြောပြပါတယ်
အဲ့လိုဆက်လက်ပြတဲ့အခါကျွန်တော်တို့ဒီရွှေပြောင်းအလို့သမားအခွင့်အရေးကွန်ရက် MWRN ထိုက်ရဲ့ရုံးရဲ့နောက်ပြီးတော့ကျွန်တော်တို့ဒီထိုင်းနိုင်ငံကအလို့သမားသမက်ကနောက်ပြီးတော့အလို့သမားရုံးပေါ့နော်စဝတ်ဒီကာရုံးရဲ့တော့ခုပေါင်းပြီးတော့ခုဖြည့်ရှင်းနေတာပေါ့နော်စစ်ဆုံးချက်ကျွန်တော်တို့အလို့သမားတွေအခွင့်အရေးချိုးဖောက်ခံထိတဲ့အတိုက်အတာတွေကိုတန်ပြပြီးတော့ဆုံးမရှိနေပြနေတယ်မဟုတ်ပြန
်ဒါကမျိုးကမြန်မာတန်ရုံးရဲ့အလို့သမားတန်ရာရှိရုံးကတော့အလို့သမားအဖွဲ့အစည်းတွေနဲ့ချိတ်ဆက်ဆောင်ရွက်သွားမယ်ဆိုပြီးသူတို့ရဲ့ Facebook စာမျက်နှာမှာရေးသားဖော်ပြထားပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကူးစက်သူတသန်း 6,400 ကျော်ရှိပြီးဒီထဲမှာမြန်မာရှေ့ပြောင်းလို့သမားတင်ကနန်းလောက်ကိုဗစ်ရောဂါကူးစက်ခဲ့ကြပါတယ်ချို့ဆက်ရုံတွေမှာကျန်းမာရေးဆောင်ရှမှုအားနည်းခဲ့တာကြောင့်အသက်ဆုံးရှုံးခဲ့တဲ့အလို့သမားတချို့ရှိခဲ့ပါတယ်ဒီအခြေအနေတွေကိုမကျေနပ်လို့တချို့ဆက်ယုံတွေမှာလည်းဆန္ဒပြခဲ့ကြပူပါရဲ့ရှင
်။ထိုင်းနိုင်ငံကနေမအေးမှာသတင်းပေးပို့ခဲ့တာပါခဏအခုတော့နိုင်ငံတကာသတင်းတပုတ်ကိုလည်းကြည့်ရအောင်ပါ။အမေရိကန်ပြည်ထောင်စုအနေနဲ့ရာသီဥတုပြောင်းလဲမှုဖြစ်ပေါ်နေတာကိုဟန်တားမဲ့ကြီးမားတဲ့အစီအစဉ်တစ်ရက်ကို Scotland Glasgow မြို့မှာကျင်းပတဲ့ COP26 ဥတုရာသီညီလာခံမှာသမ္မတဂျိုးဘိုင်ဒန်ကကြေညာခဲ့ပါတယ်။တချိန်တည်းမှာပဲတရုတ်နဲ့ရုရှားနိုင်ငံတို့ကိုလည်းဂျိုးဘိုင်ဒန်ကပြစ်တင်ဝေဖန်ပါတယ်။အင်ဂျီရောဆိုင်ယာ VOA သတင်းတော့ပက်စီဝီဒါကူဆိုရာလက်စကိုမျိုးကပေးပို့တဲ့သတင်းကိုတော့ကိုဇော်ဝင်းလှိုင်ကပြောပြပေးမှာဖြစ်ပါတယ်။
2030ခုနှစ်မတိုင်ခင်မှာတစ်တော်ပြွန်တိမှုကိုဟန်တားပြီး
ဟက်တာတန်းနေရာနဲ့ညီများတဲ့တက်တော့ပြန်လဲပေါ်ထွန်းလာရင်းနဲ့တခြားကေဟာစနစ်ပြုပြင်ပြောင်းလဲရို့အတွက်အစိုးရနဲ့ပုဂ္ဂလိကနှစ်ခုပေါင်းကထောက်ပံ့ငွေဒေါ်လာဘီလီယံ20နဲ့လှုပ်ဆောင်သွားမယ်လို့ဂလတ်စကိုမြို့မှာကျင်းပနေတဲ့
ဒီလကံကိုဗီဒီယိုကတစ်ဆင့်မင်းကွန်ပြောကြားခဲ့ပါတယ်။အဆူမြင့်မှုစုကွန်ဖရမ်စ်ဒီလီမီနာ။တရားမဝင်တစ်တော်ပြုံးနီးအောင်လှုပ်ဆောင်မှုတွေကိုနှစ်ထောင်30ခုနှစ်မတိုင်ခင်အဆုံးတောင်းအောင်လုပ်ဖို့ကျွန်တော်တို့ဂရီးပြုပါတယ်။အားလုံးအတွက်အကျိုးရှိစေဖို့တိုင်းပြည်တိုင်းကတစ်တော်ပြုံးနီးမှုကိုကာကွယ်ကြဖို့ကျွန်တော်တောင်းဆိုပါတယ်။ယင်းနံတန်းငွေနဲ့ကြောင်မီးသေးတို့ကထွက်တဲ့
ပြောပါတယ
် So cutting back on methane emissions is one of the most effective
မိသိန်းကငွေထုတ်လုပ်မှုကိုလျှော့ချခြင်းကရေတိုးမှာကဘာကြီးပုံနှွေးလာနေတာကိုလျော့ချသွားအောင်လှုံ့ဆော်ပြီးတော့ 1.5 degree Celsius မှာထားနိုင်ရဲ့အတွက်အကောင်းဆုံးနည်းလမ်းဖြစ်ပါတယ်ဒါကအဖြစ်နိုင်ဆုံးနည်းလမ်းပါ
ပြည်တွင်းမှာသူလှုံ့ဆော်လို့တဲ့ဥရယာတိပြောင်းလဲမှုအစီအစဉ်ကိုထောက်ခံမှုရဖို့မတိမချာဖြစ်နေတဲ့အချိန်မှာပဲတစ်တော့ပြုံးတိမှုနဲ့မိသိန်းတန်းငွေထုတ်လုပ်မှုလျှော့ချမဲ့အစီအစဉ်တွေကိုတမရဂျိုးဘိုင်ဒန်က COP26 ညလာကမှာခြားပြခဲ့တာပါတရုတ်နဲ့ရုရှားတို့ကသူတို့လှုပ်တင်လှုပ်ထိုက်တာကိုမလုပ်ကြတဲ့ကိစ္စကိုလည်းသူကပြစ်တင်ဝေဖန်လိုက်ပါတယ
် But the fact that China was assert understandably a new role in the world
ဒီနိုင်ငံဟာကမ္ဘာခေါင်းဆောင်နေရာကိုယူလာပြီးခေါင်းဆောင်တဦးလို့မကျင့်ကြံနိုင်ဘူးလားကမ္ဘာလုံးကအာရုံအစိုက်အဆုံးအကြောင်းအရာကဥရုယာတီပြောင်းလဲမှုပါအိုင်စလန်ကနေဩစတြေးလျတီဒါဟာအကြီးမားဆုံးကိစ္စပါဒါကိုမလုပ်ဘဲသူတို့ကလက်ရှောင်နေကြတယ်ခေါင်းဆောင်တဦးရဲ့စိတ်ဓာတ်မရှိပဲဘယ်လိုလုပ်ရက်တည်နေကြသလဲဗျာရုရှားနဲ့သမ္မတပူတင်လဲထိုးနီး၎င်းပါပဲ
ဒီလိုဆွဆွဲပြောဆိုမှုတွေကိုတရုတ်နဲ့ရုရှားတို့ဘက်ကညှင်းဆွလိုက်ပြီးလက်ရှိကမ္ဘာလေထုထဲမှာရှိနေတဲ့ဖန်လုံအိမ်ဓာတ်ငွေတွေကိုအနောက်နိုင်ငံတွေကသာအများဆုံးထုတ်လုပ်ခဲ့ကြတာဖြစ်တဲ့အတွက်အဲ့ဒီနိုင်ငံတွေကပဲပိုလွတ်ဆောင်ရမယ်လို့ပြောပါတယ်ဒီနိုင်ငံစလုံးကဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုကို2060ခုနှစ်မှာဖျက်တောက်ကြဖို့ရည်ရွယ်ထားပါတယ်ဒီကမ္ဘာလုံးရဲ့ရည်မှန်းချက်ထက်ဆယ်စုနှစ်တခုနောက်ကျနေတာပါဒါပေမဲ့တတော်ပြုံးတိမှုရပ်တန့်ရေးကိုတော့လှုပ်ဆောင်ကြမယ်လို့ရုရှားသမ္မတဗလာဒီမီယိုပူတင်ကပြောပါတယ
်ပါစတာရဲ့ဆိုတဲ့ရှင်
We take the strongest and most vigorous measures
တတော်တွေထိမ့်သိမ့်မှုအတွက်ကျွန်တော်တို့အပြင်းထန်ဆုံးလှုပ်ဆောင်နေပါတယ်တတော်ထိမ့်သိမ့်မှုတရားမဝင်တစ်ခိုးခုတ်မှုနဲ့တော်မီလောင်နာတွေကိုလည်းတိုးတက်ကောင်းမွန်အောင်လုပ်နေပါတယ်တတော်မြေနေရာကျေပြန့်လာအောင်လည်းလုပ်နေပါတယ်အဲ့ဒီလုပ်ငန်းတွေအတွက်ရန်ပုံငွေကိုပို့ပြီးသုံးစွဲနေပါတယ်
ဥရုယာတီပြောင်းလဲမှုအရေးလှုပ်ရှားသူတွေကတော့အခုလိုဂရုပြုမှုတွေကိုတန်တရားနဲ့ကြိုဆိုကြပါတယ
် This is the problem with a lot of these commitments. There is an accountability gap. Governments made similar pledges.
ဒီလိုဂရုပြုမှုတွေရဲ့ပြဿနာကတာဝန်ယူမှုတာဝန်ခံမှုအားနည်းနေတာပါ2014ခုနှစ်တုန်းကလည်းအစိုးရတွေကနယူးယောက်တည်တော်ဆိုင်ရာညင်ညာချက်ဆိုပြီးတော့သဘောတူညီချက်ထွက်လာပါတယ်ဒါပေမဲ့အဲ့ဒီကနေမျှော်လင့်ထားသလောက်ဘာမှဖြစ်မလာခဲ့ပါဘူး
ညီလာခံရဲ့ဆွေးနွေးမှုတွေကိုနိုဝင်ဘာလ12ရက်နေ့အထိပြုလုပ်သွားကြမှာပါဒါပေမဲ့အဓိကအဆိုပြုချက်တစ်ခုဖြစ်တဲ့ကြောင်မီးသွေးအပေါ်မိခိုအားထားမှုရပ်တန့်ရေးအဆိုပြုချက်ကတော့ချက်ချင်းပယ်ချခံလိုက်ရပါတယ်ဖန်လုံအိမ်ဓာတ်ငွေ80ရာခိုင်နှုန်းကိုထုတ်လုပ်နေတဲ့ဒီကြောင်မီးသွေးသုံးဆွဲမှုရပ်တန့်ရေးကိုဘယ်အချိန်မှလျှော့ချကြမယ်ဆိုတဲ့အချက်ကိုပြီးခဲ့တဲ့သတင်းပတ်အတွင်းအီတလီနိုင်ငံရောမမြို့မှာကျင်းပခဲ့တဲ့ G20 ဆက်မှုထိပ်သီးနိုင်ငံ20ကခေါင်းဆောင်တွေဆုံးဖြတ်ချက်မချနိုင်ခဲ့ကြပါဘူးခင်ဗျာ
ကိုယ်စော်ဝင်းလိုင်ဖြစ်ပါတယ်ခင်ဗျာမကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ
်ဗီယိုအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်ဗီယိုအမေရိကန်တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 13ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျူရူဖိုင်မှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။
မြန်မာနိုင်ငံကတရားစစ်တွေစီတည်နှံတွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာနေ့နဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ရဲ့တောက်ကြနေ့မနေ့ခင်းအစီအစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ49 kHz 6153နဲ့လိုင်းလမ်းမီတာ190 kHz 1595ကပါထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ကျမ်းမာရေးကဏ္ဍအပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော
့မြန်မာထိုင်းနေနဲ့ဒီတူလူထုတ်တရားလုံးရဒန်ခတ်မှုကိုမခံခင်ဒီကဘာလုံးရဒန်ခတ်အပစ်ပေးမှုကိုမခံခင်သမိုင်းရအပစ်ပေးမှုကိုမခံခင်အမြန်
မကြခင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အလှည့်ရောက်လာပါပြီမြန်မာနိုင်ငံကိုကချင်တိုင်းရင်းသားတွေကဘယ်လောက်တန်ရုံးစဉ်ရှိတယ်ဆိုတာကိုအကဲခတ်နိုင်မှုအတွက်ကချင်မျိုးသမီးဂျာငိုင်ချက်ကမကြသေးခင်ကစစ်တမ်းကောက်ယူခဲ့ပါတယ်ဒီအကြောင်းဥအောင်ခင်ကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံကိုချင်းဖို့ကချင်တွေကဘယ်လိုမြင်ကြသလဲဘယ်လောက်တန်ရုံစဉ်ရှိကြသလဲစူရာကိုသိရအောင်ချင်းဖို့ကချင်အမျိုးသမီးဂျန်ဂိုင်ဂျက်ကကွန်စင်တူတီဗနာလုပ်ပြီးရေးသားထားတဲ့စာရန်ကိုအော့ဖ်ရိုဒ်ဒီစာကအဖွဲ့ကလွန်ခဲ့တဲ့နှစ်ဇူလိုင်လ၂ရက်နေ့ကထုတ်ဝေလိုက်ပါတယ်အမေရိကန်ပြည်ထောင်စုဂျော့ဂျ်ဝါရှင်တန်တက္ကသိုလ်မှာ PhD ဒေါက်တာဖွဲ့ရဖို့ဂျန်ဂိုင်ဂျပ်ကကြိုးပမ်းနေပါတယ်2018နဲ့2019အကြာကချင်းပြည်နယ်မှာကွင်းစင်သုတေသနလုပ်ထားတဲ့အချက်အလက်တွေပေါ်မှာအခြေခံပြီးရေးသားထားတဲ့သုတေသနစာရန်ဖြစ်ပါတယ်တူချင်းတွဲဆောင်ဆွေးနွေးလို့တည်ရတဲ့သဘောထားနဲ့စစ်တမ်းကောက်လူမျိုးတည်ရတဲ့သဘောထားကွာခြားနေတာကိုတွေ့ရတယ်လို့ဆိုပါတယ်။ဘာသာရေးခေါင်းဆောင်ခရိယန်လူငယ်ကချင်ရေးရဲ့လှုပ်ရှားသူတွေကိုတူချင်းတွဲဆောင်မေးမြန်းတဲ့အခါမှာမြန်မာနိုင်ငံအပေါ်တန်ဟောစဉ်တိတ်မရှိတာကိုတွေ့ရတယ်လို့ဆိုပါတယ်။ကဲကချင်တပ်နဲ့တပ်မတော်တိုက်ပွဲဖြစ်နေခြင်းမှုကချင်အမျိုးသားစိတ်ဓာတ်ပြင်းထန်နေတာကိုပြတ်တာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့စစ်တမ်းစာပေကောက်ယူကြည့်တဲ့အချက်လက်တွေမှာတော့မြန်မာနိုင်ငံအပေါ်မှာတောင်းဆိုပို့ပြီးရှိနေတာတွေ့ရတယ်လို့ဆိုပါတယ
်စစ်တမ်းကောက်ယူတဲ့နီးပေါ်မှာလိုက်ပြီးသဘောထားပြောင်းလဲသွားတာလည်းဖြစ်နိုင်ပါတယ်ကချင်လူဦးရေထူထပ်တဲ့မြို့နယ်19မြို့နယ်ကိုစစ်တမ်းကောက်ယူသူ300နီးပါးဆေးလွှတ်ပြီးဒေသခံတွေကိုမျက်နှာချင်းဆိုင်တွေ့ဆုံတဲ့နီးဖြစ်ပါတယ်ဂျင်းဘောစကားတက်သူတွေကိုဂျင်းဘောစကားနဲ့မေးမြန်းပြီးမတက်သူတွေကိုတော့မြန်မာလိုစီစစ်မေးမြန်းပါတယ်မြန်မာနိုင်ငံသားဖြစ်ရတာကိုဂုဏ်ယူသလားမှန်မှန်မှန်မှန်ဒုနိုင်ငံလို့ယုံကြည်သလားစတဲ့မေးခွန်းတွေကိုမေးပါတယ်တိုင်းပြည်ပေါ်တန်ရောစဉ်အရှိဆုံးအဆင့်ကိုသုံးမှတ်ပေးထားပါတယ်ဖြေဆိုသူကချင်အားလုံးဟာပြင်းမြနှစ်မှတ်သူမဟုတ်နှစ်မှတ်နီးပါးရကြတာမို့မြန်မာနိုင်ငံကိုတန်ရောစဉ်အတော်လေးကြီးမားတယ်လို့ဖြစ်နေပါတယ်အာဏာရှင်အုပ်ချုပ်မှုအစဉ်လာကြီးမားပြီးဒီမိုကရေစီအသွင်ကူးပြောင်းမှုမပြည်ပြင်းသေးလို့အရေးယူခံရမှာဆိုရင်ပြီးစန့်ကျင်ဘက်သဘောထားကိုမထုတ်ဖော်တာလည်းဖြစ်နိုင်ပါလေ
။မိကုန်းကိုစန့်ကျင်ပြီးမဖြေတဲ့အခြားအကြောင်းရင်းကအာဏာရှင်အုပ်ချုပ်တဲ့ဒလိမဟုတ်ပဲအာဏာတတ်တဲ့ဒလိကြောင့်လည်းဖြစ်နိုင်ပါတယ်တဲ့။မိကုန်းနဲ့စန့်ကျင်ဘက်သဘောထားကိုပြောရမှာအာဏာလိုအလိုက်အတိုက်ပြောတာလည်းဖြစ်နိုင်ပါတယ်။ဥပမာမြန်မာနိုင်ငံသားဖြစ်ရတာဂုံယူပါသလားဆိုတော့မိခွန်းကိုဖြေဆိုရမှာစိတ်မပါပြီနဲ့အာနာပြီးဂုံယူပါတယ်လို့ဖြေချတာမျိုးတွေရှိပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံကိုတောင်းဆိုရှိပြီးမြန်မာနိုင်ငံသားဖြစ်ရတာကိုဂုံယူတဲ့နေရာမှာကချင်သဘောထားဟာထင်တာနဲ့ပိုပြီးအားကောင်းနေတာဖြစ်နေတယ်လို့ဆိုပါတယ
်။ဒါပေမဲ့ကချင်တွေရဲ့ရေဘူးရသဘောထားမှာတော့မြန်မာနိုင်ငံတော်ကိုတန်ရောစဉ်ရှိကြောင်းမပြတာကြတာများပါတယ်လူမှုကွန်ရက်တွေမှာလည်းမကျေနပ်ချက်တွေကိုဖော်ပြကြပါတယ်တချို့ဆိုရင်သူတို့အချင်းချင်းမျက်မှောက်ရေးရာဆွေးနွေးတဲ့အခါမြန်မာနိုင်ငံနဲ့မြန်မာအစိုးရကိုဝေဖန်ကြပါတယ်တဦးဝေဖန်တာကိုတဦးကထောက်ခံတာမျိုးလည်းရှိပါတယ်ဒါပေမဲ့အုပ်စုနဲ့မဟုတ်ပဲတဦးချင်းကိုတွေ့ဆုံမေးမြန်းရင်တော့အဲ့ဒီလောက်ထိပြင်းထန်မှာမဟုတ်ဘူးလို့ဆိုပါတယ်ဒါကြောင့်မို့တိုင်းပြည်ပေါ်မှာရှိတဲ့ကချင်တွေရဲ့တန်ရောစဉ်ဟာထင်တာတဲ့ပိုပြီး
မြန်မာနိုင်တယ်လို့ဆိုပါတယ်။နောက်ပြီးတော့ကချင်ပြည်နယ်မှာဂျင်းဖော်၊လာချစ်၊မရူ၊လီစု၊ရဝမ်၊အစီစတဲ့မျိုးနွယ်စု6စုရှိတာကိုလည်းထည့်တွက်ဖို့လိုတယ်လို့ဆိုပါတယ်။ဂျင်းဖော်ကအများစုဖြစ်ပေမဲ့အခြားလူမျိုးစုတွေကလည်းနိုင်ငံရေးတက်ကြွတာမို့တီးခြားသဘောထားကိုထုတ်ဖော်ကြပါတယ်။
ဒါကြောင့်မို့ကချင်မျိုးနွယ်စု6စုမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့သဘောထားအမျိုးမျိုးရှိနိုင်ပါတယ်စစ်တမ်းကောက်ယူဖို့မေးမြန်းခံရသူတွေမှာမြန်မာနိုင်ငံကိုတောင်းဆိုကြီးတဲ့ကချင်မျိုးနွယ်စုကများနေတာလည်းဖြစ်နိုင်ပါတယ်သဘောထားကိုယ်လဲတော်ကိုသိမြင်နိုင်အောင်မေးမြန်းခံရသူ300ကိုချင်းပေါ်ဘာသာစကားပြောသူနဲ့မပြောသူဆိုပြီးအုပ်စုနှစ်စုခွဲလိုက်ပါတယ်အဲ့ဒီအခါမှာမြန်မာနိုင်ငံသားပြည်ရတာကိုဂျင်းပေါ်စကားမတတ်တဲ့ကချင်တွေကဂျင်းပေါ်စကားပြောတဲ့ကချင်နဲ့ပိုပြီးဂုံယူတာကိုတွေ့ရပါတယ်။လာချစ်လာဘိုလီစုရဝမ်မျိုးနွယ်များတဲ့ပူတာအိုချီဝေနဲ့မိုးကုတ်ဒေသကကချင်မျိုးနွယ်စုတွေဟာမြန်မာပြည်သားပြည်ရတာကိုဂျင်းပေါ်ကချင်နဲ့ပိုပြီးဂုံယူကြပါတယ်။မြန်မာပြည်သားပြည်ရတာကိုဂုံယူတဲ့ဒေသကလူမျိုးစုတွေဟာစီအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အခွင့်အလမ်းပုံများတာတွေ့ရပါတယ်။ KIA နဲ့ဆက်ဆံရေးအစီအမပြေတဲ့မျိုးနွယ်စုတွေကိုပြည်သူစစ်အဖြစ်အသွင်ပြောင်းရတာပိုးပြီးလွယ်ကူပုံရပါတယ်။ဥပမာခေါင်းလန်းဖူးကရဝမ်ပြည်သူစစ်ဟာ2017မှာအပြစ်ရဆုံးတက်တဲ့အခါတမတော်နဲ့လက်တွဲပြီး KIA ကိုတိုက်ခိုက်လာပါတယ်။ဒါပေမဲ့စစ်ကောင်စီကမှကဲအေကိုထက်ကွန်သူများလာတဲ့အတွေ့ကချင်မျိုးနွယ်စုတွေမှာလဲသဘောထားပြောင်းလဲလာနိုင်ကြောင်းသင်ပြလိုက်ရပါတယ်ခင်ဗျာ
ကချင်ရဲ့သဘောထားနဲ့ပတ်သက်လို့တမိုင်းပညာရှင်ဦးအောင်ခင်ရဲ့သုံးသပ်သင်ပြချက်ပါခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့ကိုဗစ်ကာလတုတ်ကွေးတွေအဖြစ်များလာတဲ့အကြောင်းကိုပြောပြထားပါတယ်COVID-19 လှိုင်းထန်ခဲ့ခြင်းအဖြစ်နဲ့ခဲ့တဲ့ယာတီတုတ်ကွေးနဲ့သွေးလွန်တုတ်ကွေးတွေအခုတော့ပြန်အဖြစ်များလာနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီတုတ်ကွေးတွေကိုကိုဗစ်နဲ့ဘယ်လိုခွဲခြားသိနိုင်ပြီးသတိပြုရမယ့်ပြင်းထန်လက္ခဏာတွေကရောဘယ်လိုရှိပါသလဲဒီအကြောင်းကလေးအထုကုနဲ့ဆေးတက္ကသိုလ်1ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှူးပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းပြောပြထားပါတယ်ခင်ဗျာ
โอเคพมกะดาดาสวัสดีครับคุณเราดีโควิด19ตัดยาไลฟ์บ่เนาะดีอึดมาเก้พี่รอเปลี่ยนจ่าละในเฉยมาดียาที่ตกกวยดิเปลี่ยนซะผิดตามาละเลยจ่าเลยว่ะเสียไอ้เฉยเนี่ยเนาะสู้บ่รู้สิเลยเสีย
ครับครับดิไวรัสปูนี่ตัวว่าละไอ้ไทม์นี้สิบ่เนาะคุณเราနိုင်ငံนี่บ่กูဒီနိုင်ငံကြီးပေါ်တစ်ကမ္ဘာလုံးပါပဲကိုဗစ် -19 ဖြစ်ပွားနေတဲ့ညနေစီမှာတခြားဗိုင်းရပ်စ်ပေါ့နော်မာဆိုလိုရာသွေးလွန်တုတ်ကွေးလိုဓာတ်တက်ကွေးလိုအဖြစ်တော်တော်လေးနည်းတယ်ပေါ့နော်ပြီးခဲ့တဲ့နှစ်မှာဆိုဒီတစ်ကမ္ဘာလုံးမှာဓာတ်တက်ကွေးကိုစောင့်ကြည့်နေတဲ့အခွဲရှိပါတယ်တစ်ကမ္ဘာကျမရဲ့အခွဲလည်းစောင့်ကြည့်နေတယ်အဲ့တော့အဲ့ဒါတော်တော်လေးနည်းသွားတယ်ကျောင်းနဲ့ပိတ်တာလို့တယောက်နဲ့တယောက်ထိတွေ့ဝေးတာပေါ့နော်ဒါလည်းဒီနောက်အကောင်စီတက်တာပေါ့နော်ဒီကိုဗစ်ကကဝဲမှုနဲ့နေရာလဲရာဒီတုတ်ကွေးကဖြစ်နေအောင်ကူညီပေးခဲ့တော့ပေါ့နော်အဲ့တော့ကျွန်တော်နိုင်ငံမှာလဲအဲဇူလိုင်လတော့ပိုင်းမှာဇူလိုင်လမှာဒီတတိယလိုင်းတော်တော်ကြီးကျယ်ဖြစ်တယ်အဲ့ဒီအချိန်မှာတော့ကျွန်တော်တို့ရာဒီတုတ်ကွေးကိုမတွေ့အခုဒီအော်တိုဘာလာအစပြီးတော့ဒီရာဒီတုတ်ကွေးဖြစ်တာတွေတော်တော်များတွေ့ရပါတယ်အခုနောက်ပိုင်းမှာတော့ဒီတွင်းလက်တုတ်ကွေးကလည်းနည်းနည်းပြင်းထန်တာလေးတွေ့ရပါတယ်
ဟုတ်ကဲ့ဆရာအဲ့ဒီအတွက်အဓိကဖြစ်သူတွေကိုဘယ်လိုအကြံပေးတယ်လဲဆရာ
။အဓိကတော့ဇာတိတကွေးကတော့တာမန်အပြင်တော့ဒီနာစီးတဲ့ချောင်းဆိုးတဲ့ပြားတယ်ပေါ့နော်။ဒီနာစီးမှာတော့တိတ်အန္တရာယ်မရှိလောက်ပေါ့နော်။ဒါပေမဲ့ extreme age ပေါ့။နာနီဟောက်ကလေးတွေ65နှစ်တက်ဘူးကြီးပွားကြီးတွေပေါ့နော်။ပြီးတော့ဒီမွေးရပါနှလုံးရောဂါရှိတဲ့ကလေးတွေတို့ဒီငကောကယောဂခံရှိတဲ့လူတွေပေါ့။လူကြီးဆိုလို့ရှိရင်ဒီလိုယောဂခံရှိတဲ့လူတွေကတော့နောက်ဆက်တွဲပေါ့ရာသီတုတ်ကွေးနောက်ဆက်တွဲအဆုတ်ရမိသားစုပဲ ਨੇ သက်ဆုံးရှုံးရတာလည်းရှိတယ်ပါအခုတစ်ခေါက်ရာသီတုတ်ကွေးလဲကျွန်တော်ကြည့်သလောက်ကတော့ပထမတည့်ရနေ့မှာရမ်းပြားတယ်ဒါပေမဲ့နောက်ပိုင်းရက်တွေမှာတော့ဒီပြားတာကျသွားပြီးတော့ဆုံးဆုံးလာတော့ကျန်နေရှိပါတယ်အ အဲ့တော့သတိပေးဖို့ဆိုတာတော့ကလေးမှာတော့ကျွန်တော်တို့ကဒီသတိပေးရတဲ့ချက်တည်းရှိပါတယ်ဒါပဲယောဂမဆူပေါ့နော်ကျွန်တော်တို့အနေလက္ခဏာလေးပေါ့အဲ့ကြကျွန်တော်တို့တက်သလားနှိမ်သလားပြီးတော့နှိုးဆူတာလို့အစာအသောက်ပြတ်တာလို့ရှိသလားမစားနိုင်မတောင်းနိုင်လို့ဖြစ်သလားပေါ့နော်ပြီးရင်တော့လည်းစက်တိုက်အန်နေတယ်ပေါ့ဒါဆိုလို့ရှိရင်ဒီစိတ်ဝင်စားကောင်ပြမယ်အရေးကြီးတဲ့ချက်တွေပါပဲကြာဒီတကွေးပြောင်းဖြစ်တဲ့ဆုပ်ရင်းဒီယောဂဆိုတော့ကျေးဇူးရညာနေတယ်တော့လောက်ခန်းလေးရှာလေးပြရဲပေါ့နော်ဒါတော့ပြတယ်ဆိုတော့အမြဲတမ်းလက်ကျတယ်လက်ခဏပါသူကစကားမပြောနိုင်တော့ဘူးတက်ချူချက်နေတာတော့နော်နောက်တစ်ခါဒီလုံးမစွန့်နိုင်တော့ပေါ့ခရင်းငယ်လေးတော့အဲ့လိုနောက်ပြတ်တက်ချူလိုက်တိုင်းရင်ပတ်လာရိုးအောက်ပိုင်းပေါ့နော်အဲ့ဒါရင်ပတ်သားလေးချက်ချက်ဝင်သွားတာတက်ချူမြန်တာပေါ့ဒါလေးဆိုလို့ရှိရင်လည်းစီုံစီကားကိုပြမယ်အတက်ရှင်ညာတော့နှစ်လောက်ကလေးတွေမှာဆိုရင်10မိနစ်မှာအချိန်60အထက်နှစ်လနဲ့တစ်နှစ်ကြာဆိုအချိန်90အထက်တစ်နှစ်နဲ့9နှစ်ကြာဆိုရင်အချိန်40အထက်ဆိုအတက်ရှင်ညာတော့တပ်ပါပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ခုလိုဒီအန္တရာယ်လက္ခဏာတွေအပြင်ပေါ်တော့ဒီဆက်ဆက်ချင်းလက္ခဏာတွေမှာရောဆရာကြီးဒီကိုဗစ်နဲ့ခွဲနိုင်ဖို့
ဒီရောဂါကကွင်းနဲ့ကိုဗစ်ကတော့တိတ်ပြီးတော့မကွာခြားသလိုပဲပေါ့နော်ဆိုတော့ကြာစီတော့ကွာလည်းသာရှိတဲ့အချောင်းဆိုးတဲ့ကိုလက်ဒီကိုက်တဲ့ကိုဗစ်ကလည်းဒီလိုပဲဒါပေမဲ့ကိုဗစ်ကတော့ဒီလိုနဲ့ခေါ်ကလေးရောညတာတဲ့ယောဂတမျိုးပေါ့ဗျာကိုဗစ်ဖြစ်တဲ့အတချို့ကလေးတွေဆိုယောဂဝင်သွားလို့တော့ဝင်ပါမှမဖြစ်ဘူးအဲဖြစ်ရင်လည်းသူကလူကြီးတွေတော့မဟုတ်ဘူးပြင်းထန်မှုနေတယ်ကျွန်တော်တို့ဆေးရုံတင်ရတာတို့ဒီ ICU ထဲရောက်တာတို့ကလည်းတော်တော်လေးနည်းပါတယ်ဒီကိုဗစ်ဖြစ်ပြီးတော့ကလေးတွေမှာကိုဗစ်ဖြစ်ပြီးပေါ့နော်ကိုဗစ်ဖြစ်တဲ့ဆိုဖြစ်နာလို့မသိဘဲနဲ့ပိုးဝင်ပြီးတော့နှစ်ပတ်ကနေ၆ပတ်မှဖြစ်တတ်တယ်။ရှာရှာပါပါဖြစ်တတ်တယ်ပေါ့နော်။အဲဒီကိုဗစ်နောက်ဆက်တွေပေါ့။ MIS ဆိုတာ MIS ဆိုရယောဂလို့ရှိပါလား။အဲ့ဒါတော့ဒီကိုယ်လုံးမှရှိတဲ့တွေးကြောတွေရောင်ရမ်းပြီးတော့နှလုံးကတွေးကြောမှရောင်ရမ်းပြီးတော်တော်လေးပြားပြင်းထန်တယ်ပေါ့နော်။ဒါတော့တွေးတော့တွေးခဲ့ပါလေ။ကိုဗစ်ပိုးဝင်တဲ့ကလေးတပေါင်းမှမှ14ယောက်လောက်ဖြစ်တာပေါ့နော်။အဲဒါတော့ဟိုရာသီတူကွေးနဲ့တော်တော်လေးကွာခြားပါလား
။ဟုတ်ကဲ့ဆရာ။လူကြီးတွေအတွက်ဆင်ရောဆရာ
။လူကြီးတွေအတွက်ဆင်တော့ကိုယ်ပဲနဲ့ဒါစီတကွေးနဲ့လည်းကွာခြားမှုကတော်တော်လေးနေတယ်။ဒါမှလည်းများသဖြင့်သူကចောင်းဆိုးရတယ်မှာသိတလိတွေပါရကကိုယ်ပဲကသိထွက်ဘူ
း။ဟုတ်ကဲ့ဆေ။တော်တော်များများကတော့ဒီအနံ့ပြောက်တာကိုပြောကြတယ်ပေါ့နော်။အရာသာပြတာ
။ဟုတ်တယ်ဟုတ်တယ်။အဲ့ဒါတော့ယာလီတကွေးမှာတော့မရှိဘူးပေါ့။ဒါမှလည်းအကောင်းနာစီနှကောင်းပိတ်တော့အနံ့တော့လည်းနေများတိမှာပေါ့နော်။အနံ့ပြောက်တာတော့ဒီဟိုကိုဗစ်ကတော့ပိုထူကြပါလေ
။ဟုတ်ကဲ့ဆေ။ဒါဒီညမှာဆရာကုဏကပြောတဲ့ဒီသွေးလွန်တကွေးဖြစ်မှုလည်းများလာတယ်ဆိုတော့အဲ့ဒီအတွက်ပေါ့ဆရာ
ဟုတ်ကဲ့သွေးလွန်တကွေးလည်းကိုဂျပန်မှာတော်တော်လေးများလာတယ်ပေါ့နော်ကျွန်တော်ကတော့ဟိုရှိတော့ရှိနေတာပဲကြိုကြားကြိုကြားတော့ရှိနေတယ်ဟိုပြင်းထန်မှုလည်းတော့တင်းတော့ရှိတယ်ဒါပေမဲ့ကိုဂျပန်မှာလည်းဟိုပြင်းထန်တဲ့ကလေးတွေတွေ့လာတယ်ပေါ့သွေးလွန်တကွေးကတော့သူကအပြားချီးတယ်မိန်းတယ်ဘိုင်းနာတယ်အန်တယ်နှာစီးချောင်းဆိုနဲတယ်ကျတော့ဖြစ်နိုင်တယ်ဒါပေမဲ့နာစီကြောင့်ဖြစ်တာနဲ့သူက6ပြားပေါ့နော်နောက်တစ်ခါသူအဖျားကျပြီး3ရက်အဖျားကျသွားပြီးတော့အဖျားကျပြီးလန်းလန်းဆန်းဆန်းမရှိအဖျားကျပြီးမိန်သွားတယ်ဆိုရင်ပိုဆိုးတယ်ခြေလက်တွေအေးလာတယ်ကြောင်ငန်းပြစ်တယ်အဲမျိုးဆိုကျွန်တော်တို့ကတွေးလန့်တဲ့လက္ခဏာပေါ့အဲလိုမျိုးစောစောစီးတိပြီးတော့စောစီးကူဖို့လိုပါလားနောက်တစ်ခါတော့သူစကားအတိုင်းပေါ့နော်ဖိလင်းတကွေးဆိုတော့ဒီအလုပ်ရှင်ကော်ဖီနှစ်ယောက်အန္တာတော့အရေးသားမှဒီတွေးယူတဲ့အဆက်ကလေးတွေတွေ့တာလို့နော်ပြီးတော့ကျန်၎င်းသေးဆန္ဒလို့သဖုံးတွေးယူတာဒါလေးတွေလည်းရှိတတ်ပါတယ်။အဲတော့သူနဲ့တူကြီးလည်းတကယ်ရည်ကြည်လို့သူကဖြစ်တယ်ပေါ့နော်။ဘိုင်းအောင်တော့ဒီရာသီတကွေးများတော့ပြန်ဗိုင်းရပ်ကြည့်ရတာဒီဒီကိုယ်လုံးကိုထိကြိုက်တာများတယ်။ကဲဗိုင်းရပ်ဆက်ဆိုနေ။အဲတော့လက္ခဏာမျိုးစုံလာနိုင်တော့ပေါ့အမတွင်းတော့ကမှလည်းပိုင်းနာတာရှိသလိုကိုဗစ်မှလည်းနာတာရှိနိုင်တယ်ဝင်သွားတာရှိနိုင်တယ်ရာသီတကွေးမှလည်းဝင်သွားတာလည်းရှိနိုင်တာပဲအဲတခုကပို့ပြီးတော့တချို့လက္ခဏာတွေပို့ပြီးထင်ရှားတာဖြစ်အဖြစ်များလာပဲကွာပေါ့ဒီတခုရဲ့နဲ့ဒါမဟုတ်ဘူးလို့သူပြောခဲ့တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ကောင်းတာကတော့ဒီတရားဆေးရဆေးကဆရာဝန်တွေကိုပြတာတော့
ဟုတ်တယ်ကောင်းတာတော့ဒီရေမှုရအဖြစ်ခုနကပြောတဲ့လက္ခဏာတွေပေါ့ဒီချာမီစိတ်ကျနော်ဟုတ
်ကဲ့ဆေးဆေးနိုင်ကျနော
်ဦးဝင်းမင်းရဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျအခုတခါတော့ဒီထိုင်းအခြေစိုက်ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်နိုင်ပါပြီ
သ စင်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒီတာတိုင်းသားပတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်ပတင်းလော်မှာနားဆင်ရမှာရီကတော့ရှင်းပြီနဲ့ထန်တလန်မျိုးကိုအာနာသိန်းစစ်ကောင်စီတပ်ဖွဲ့တွေကဒုတိယအကြိမ်မီးတင်ရှို့မှုကြောင့်ဖျားကြောင်းနှစ်ကြောင်းအပောင်းဝင်အင်ချီ160ကျုံမီးလောင်ပြကြသွားပါတယ်ကရင်ပြည်နယ်မြဝေမြို့လေးကီကောမြို့ပြင်မှာကရင်စစ်ပေးဆောင်နေနေထိုင်တဲ့နေအိမ်တွေကိုစစ်ကောင်စီတပ်တွေကတအိမ်တက်တအိမ်ချင်းစစ်ဆေးမှုတွေလုပ်ဆောင်ပါတယ်
ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ထန်တလန်မြို့ကိုအာနာသိန်းစစ်ကောင်စီတပ်ဖွဲ့ကဒုတိယအကြိမ်မီးတင်ရှို့မှုကြောင့်ဖျားကျောင်းနှစ်ကျောင်းအပါအဝင်လူနေအိမ်160ကျော်လောင်ကျွမ်းပြကျခဲ့တယ်လို့ထန်တလန်ဒေသခံတွေကပြောပါတယ်အော်တိုဘာလ29ရက်နေ့မနက်ပိုင်း10:00ခွဲကနေနောက်တစ်ရက်အော်တိုဘာလ30ရက်နေ့မနက်ပိုင်းအထိမီးလောင်ကျွမ်းခဲ့ပြီး Church on the Rock ဖျားကျောင်းနဲ့ Presbyterian Church ဖျားကျောင်းနှစ်ကျောင်းထန်တလန်မြို့ကအကြီးဆုံးနှစ်ချင်းအတင်းတော်ရုံချုပ်အပါအဝင်မီးလောင်ခဲ့တာပါစစ်ကောင်စီတပ်ဖွဲ့နဲ့ CDF အကြအပြန်အလှန်ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်ခဲ့ပါတယ်စစ်သားတွေကိုယ်တိုင်ကနေအိမ်တွေကိုမီးတင်ရှို့ခဲ့တယ်လို့မျက်မြင်နဲ့ထန်တလန်မြို့ခံတွေကပြောပါတယ
်စစ်ပေးတင်ချင်းပြည်နယ်ထန်တလန်မြို့ကစစ်ပေးဆောင်ပြည်သူတွေကိုကူညီဖို့အတွက်ရခိုင်ပြည်နယ်စစ်တွေနဲ့ရတိတောင်မြို့တွေမှာအလူငွေတွေကောက်ခံနေတယ်လို့သိရပါတယ်နိုဝင်ဘာလ၁ရက်နေ့ကရတိတောင်မြို့အရက်ဖက်အဖွဲ့စည်းတွေကကောက်ခံနေတာဖြစ်ပြီးစစ်တွေမြို့မှာတော့လူငယ်တချို့ဦးဆောင်ပြီးတိကံလန်းဆောင်တဲ့ဈေးကြီးတွေမှာကောက်ခံနေတာဖြစ်ပါတယ်ရလာတဲ့အလူငယ်တွေနဲ့တခြားပစ္စည်းတွေကိုချင်းတက်ကလူကျောင်းသားတွေကနေတဆင့်လူတန်းသားမှဖြစ်တယ်လို့ရတိတောင်မြို့ကအလူငယ်ကောက်ခံသူတွေကပြောပါတယ်
ချမ်းပြည်မြောက်ပိုင်းမူစေခရိုင်မင်းကိုဒေသဖက်မှာအနာသိန်းစစ်ကောင်စီတပ်နဲ့ကိုကန်တပ်မတော် MNDAA တို့အကြားတိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်ပွားနေပါတယ်နိုဝင်ဘာလ3ရက်နေ့ကမင်းကိုဒေသကုန်းတပ်အကျော်ကောင်းလုံအောက်ဖက်နားမှာစစ်ကောင်စီတပ်နဲ့ကိုကန်တပ်မတော် MNDAA တို့အကြားတိုက်ပွဲတရက်လုံးနီးပါးဖြစ်ပွားခဲ့တယ်လို့မင်းကိုဒေသခံတွေပြောပြချက်အရသိရပါတယ်မင်းကိုဘက်ကစစ်အင်အားထပ်ဖြည့်တဲ့စစ်ကောင်စီတပ်ရင်သန်းတွေကိုဖောင်းဆိုင်ဖက်မှကိုကန်တပ်ကကြားဖြတ်တိုက်ခိုက်ခဲ့ပါသေးတယ်။ဒါအပြင်နိုဝင်ဘာလ၂ရက်နေ့တုန်းကလည်းရှမ်းပြည်မြောက်ပိုင်းလာရှိုးတိန်နီကြားနန်းဆမ်ကျွာမြောက်ပချမ်းမှာစစ်ကောင်စီတပ်နဲ့ကိုကန်တပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့သေးတယ်လို့ကိုကန်တပ်ဖက်ကထုတ်ပြန်ထားပါသေးတယ်
။ကရင်ပြည်နယ်မြဝတီမြို့လေးကီကော်မြို့တိမှာကရင်စစ်ပေးဆောင်တွေနေထိုင်တဲ့နေအိမ်တွေမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကတအိမ်တက်တအိမ်စင်ဝင်ရောက်စစ်ဆေးမှုတွေပြုလုပ်နေပါတယ်။အောက်တိုဘာ31ရက်နေ့ကစပြီးစစ်ကောင်စီရဲ့အင်အား40ခန့်ရှိခြေမြန်တပ်ရင်းအမှတ်96တုံညာရှေ့တန်လို့ရှာစစ်ကြောင်းကစစ်ဆေးမှုတွေပြုလုပ်နေတာပါ။လေးကီကော်မြစ်တက်ဟာ KNU ကရင်မြို့သားစီယုံတပ်မဟာ6ထင်းချုံနယ်မြေဖြစ်ပြီးလူထုကာကွယ်ရေးတပ် PDF တပ်ဖွဲ့ဝင်တွေရောက်ရှိနေတဲ့ဆိုတဲ့တဲ့တင်ကြောင်းဩဂုတ်လကတဲ့ချိန်စက်တင်ဘာလကတဲ့ချိန်စစ်ကောင်စီတပ်ကလူနေအိမ်တွေကိုဝန်ရောက်စစ်ဆေးခဲ့ပါတယ်။လေးကီကော်မြူတီဟာ KNU နဲ့မြန်မာအစိုးရတို့ငင်းချင်းရေးဖော်နေတဲ့ကာလမှာ KNU ရဲ့တပ်မိသားစုတွေနဲ့စစ်ပေးဆောင်နေနေထိုင်ဖို့တက်ဆိုပြီးဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းအကူအညီနဲ့ပြီးခဲ့တဲ့2014ခုနှစ်တုန်းကစတင်တည်ဆောက်တာလည်းဖြစ်ပါတယ်
ရှမ်းပြည်တောင်ပိုင်းမင်္ဂုံမြို့နယ်ပန်ကေတူအုပ်စုအတွင်းမှလေယာထဲကျွဲချောင်းဖို့သွားတဲ့ကလေးတယောက်မိုင်းနှင်းမိပြီးတရံပြင်းထန်လို့သေဆုံးသွားခဲ့ပါတယ်။နိုဝင်ဘာလ၂ရက်နေ့မိုးလွယ်ပိုင်းကပန်ကေတူအုပ်စုလွယ်ရွဲရွာနေစိုက်ထွန်းအေးအသက်19နှစ်ဟာသူ့ရဲ့ကျွဲတွေကိုရွာပြင်လဲခင်းမှသွားချောင်းဖို့ရွာကအထွက်ရွာမြောက်ဘက်မှမိုင်းနှင်းမိတာပါ။သူ့ကျွဲနှကောင်ကတော့မိုင်းနှင်းမိတဲ့နေရာမှာတင်ပွဲချင်းပြီးတည်သွားပြီးစိုက်ထွန်းအေးကတော့ဆေးရုံမှာပဲသေဆုံးသွားခဲ့ပါတယ်။ RCSS နဲ့ SSPP ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်မင်္ဂုမြို့နယ်ထဲမှာစစ်ပေးဆောင်ရင်မတော်တဆဖြစ်ပွားမှုလေယာခင်းစင်းရင်မိုင်းနှင်းမိမှုတွေကြောင့်တေဆုံးခဲ့သူတွေ9ယောက်ထပ်မံရှိနေပြီးဒဏ်ရာရတဲ့သူတွေလည်းရှိနေပါတယ်
မကြာသေးမီကမွန်ညီညွတ်ရေးပါတီ MUP ဥက္ကရာ90အောင်ကွယ်လွန်သွားတဲ့အတွက်လိလက်သွားတဲ့ဥက္ကရာနေရာမှာဒေါက်တာနိုင်လအောင်ကိုရာယီဥက္ကရာဖြစ်ရွေးချယ်လိုက်တယ်လို့ပါတီပြောခွင့်ရနိုင်တလညီကပြောပါတယ်အောက်တိုဘာ30ရက်နေ့ကပဟိုလုံမှုဆောင်ရေးပေါ်အစည်းအဝေးခေါ်ယူကျင်းပပြီးခန့်အပ်လိုက်တာဖြစ်ပါတယ် အဲ့ဒီစီဝေးမှာဒူအိုကရက်တစ်နေရာကိုနိုင်ငံဒိန်ခေါ်နိုင်ကျွန်ုံမွန်နဲ့ဒူအိုကရက်နဲ့နိုင်ချမ်းတွဲတို့ကိုတိုးမြင့်ခါတွားပါတယ်သို့ပေမဲ့လည်းကွယ်လွန်တော်တဲ့ပါတီအထွေထွေတွင်ရင်မူဒေါက်တာမင်းနွယ်စိုးနေရာကိုတော့အစားထိုးခံအားမှုတွေမလုပ်ရသေးပါဘူးအသက်60ကျော်ရှိဒေါက်တာနိုင်လအောင်ဟာပြည်မနာရေးစင်တက်ကရိုတိမွေးကုဆရာဝန်ဖြစ်ပြီး2020ထွေထွေရေကောက်ပွဲတုန်းကမွန်ပြည်နယ်ကြိုက်မြောမြို့နယ်ပြည်နယ်အမတ်နေမဲဆန္ဒနယ်မှာရွေးချယ်ခံကိုဆက်လက်တူလဲဖြစ်ပါတယ်
အခုကတင်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမြောင်းလိုင်းနဲ့သူ့ရဲ့စစ်ကောင်းစီတပ်ဖွဲ့ဝင်တွေကချင်းလူမျိုးတွေအပေါ်လူမျိုးတုံးတက်ဖြတ်တဲ့စစ်ပွဲတွေဆင်နွှဲနေတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဒေါက်တာလျံမုံဆန်ခေါင်းကပြောကြားလိုက်ပါတယ်ဒီကြောင့်ပြည်စုံကိုတော့ကိုရောဘတ်ကစုစည်းထားပြီးတော့ကိုဆိုင်မုံကတင်ဆက်ပေးထားပါတယ်
ချင်းပြည်နယ်တန်တလာမြို့နယ်မှာဖြစ်ခဲ့တဲ့လူနေအိမ်တွေမြေလောင်ပျက်စီးမှုနဲ့မင်းတပ်မျိုးတွင်ကတိုက်ပွဲနဲ့ပျက်စီးဆုံးရှုံးမှုတွေဟာချင်းလူမျိုးတွေအပေါ်လူမျိုးတုံးတပ်ဖြတ်တဲ့စစ်ပွဲတွေဖြစ်ဖန်တီးနေတယ်လို့ချင်းမျိုးသားတပ်ဦး CNF ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာလျံမုံစခေါင်းကအောက်တိုဘာ30ရက်နေ့ဗီဒီယိုမင်းခွန်းမှာထုတ်ဖော်ပြောကြားလိုက်ပါတယ
်ဒီနေ့ဒီအချိန်မှာမင်းအွန်လိုင်းနဲ့သူ့ရဲ့စစ်ခေါင်းစီများကကျွန်တော်တို့ချင်းလူမျိုးများပေါ်လူမျိုးတုံးတပ်ဖြတ်တဲ့စစ်ပွဲကိုအကြီးအကျယ်ဆင်နွှဲနေပါတယ်
အာနာဒေးစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးမြောင်းလိုင်ရဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာချင်းပြည်နယ်မှာပြီးခဲ့တဲ့ဧပြီလနဲ့မေလကလေးကစစ်စင်ရေးတွေကြီးကျယ်ဆင်နွှဲခဲ့ပြီးခရီးရန်ဖျားเจ้าအပါအဝင်လူနေအိမ်တွေမီးရှို့ဖျက်ဆီးခဲ့တာလှုပ်ဆောင်ခဲ့တယ်လို့တောင်းနေချီတဲ့ချင်းတို့ထုတွေလည်းစစ်ပေးဆောင်နေရတာဖြစ်ပါတယ်။အောက်တိုဘာ29ရက်နေ့တုန်းကလည်းထန်တလန်းမြို့ကိုအာနာဒိန်စစ်ကောင်စီတပ်ကဒုတိယကြိမ်မီးတင်ရှို့တာကြောင့်ဖျားเจ้าနဲ့เจ้าအပါအဝင်လူနေအိမ်164လုံးမီးလောင်ကျွမ်းပြာကျခဲ့ပါတယ်။စစ်ကောင်စီကထန်တလန်းမြို့ကိုမီးရှို့တဲ့ကိစ္စနဲ့ပတ်သက်ပြီးထန်တလန်းမြို့ကလူငယ်ကောင်းဆောင်တို့ကအဲ့ဒီနေရာအဖြစ်ပြက်တွေကိုခုလိုပြောပြပါတယ်။
ကျွန်တော်တို့တန်တလန်ဖက်ကတော့အခုတော်တော်ဆူရနေတာပေါ့နော်ဟောမနေ့ဟိုဆင်းနိုင်ရေလောက်ကနေဟောတန်တလန်ကဟောစိတ်ကောင်းစင်တွေကမီဆူတာပေါ့နော်
အလားတူဖလားမြို့မှာလည်းအောက်တိုဘာ17ရက်နေ့ကနေ25ရက်နေ့အတွင်းကျေးရွာပေါင်း300ဖျားကျောင်းအပါဝင်လူနေအိမ်40ကျော်ကိုစစ်ကောင်စီကမီးရှို့ဖျက်ဆီးခဲ့တယ်လို့အိန္ဒိယကျော်ကလည်းဖောက်ထွင်းဖျက်ဆီးခဲ့တယ်လို့ချင်းကြီးရဖွဲ့ကဆိုပါတယ်အနာဒင်းစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးမြင့်အောင်လိုင်းနေနဲ့လက်ရှိလုပ်ရက်တွေကိုရက်တမ်းပြီးတော့အ мян ဆုံးပြည်သူလူထုကိုတောင်းပန်ပြီးအာဏာပြန်အပ်ဖို့ NUG ရဲ့ဝန်ကြီးဒေါက်တာလျံမုံစခေါင်းကအခုလိုဆက်ပြောပါတယ
်မြင့်အောင်လိုင်းနေနဲ့ပြည်သူလူထုတရားလုံးရဲ့ဒဏ်ခတ်မှုကိုမခံခင်စကဘာလုံးရဲ့ဒဏ်ခတ်အပြစ်ပေးမှုကိုမခံခင်သမိုင်းရဲ့အပြစ်ပေးမှုကိုမခံခင်အ мян ဆုံးဆောင်ရွက်နိုင်တာတခုပဲရှိပါတယ်
ချင်းပြည်နယ်ထန်တလန်းမြို့မှာစစ်ကောင်စီတပ်တွေကအိမ်တွေကိုတိုက်ခိုက်မီးရှို့လုပ်ရက်တွေဟာအမေရိကန်ပြည်ထောင်စုကလည်းပြင်းပြင်းထန်ထန်ပြစ်တင်ဆုံးချလိုက်ပြီးမြန်မာစစ်တပ်ကိုလက်နက်ရောင်းတာတွေမလုပ်ဖို့အပါအဝင်လူခွင့်ကြီးချိုးဖောက်မှုတွေကိုကာကွယ်တဲ့အရေးယူမှုတွေကိုနိုင်ငံတကာတိုင်းဝန်ကအရေးတကြီးဆောင်ရွက်ဖို့လိုအပ်နေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအောက်တိုဘာ31ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်မှာတိုင်းရင်းသားဘာသာစာပေတင်ကြားပေးတဲ့ကျောင်းဆရာဆရာမထောင်ကနန်းရှိပါတယ်စစ်ကောင်စီကတိုင်းပြည်အာဏာကိုထိန်းချုပ်ထားတဲ့ကာလကိုဗစ်ကာလတွေကြောင့်ကျောင်းပိတ်ထားတဲ့ကာလဆက်ပြီးတော့ဒီဆရာဆရာမတွေဟာဝင်ဝင်မရှိတဲ့အတွက်အခက်အခဲတွေနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်တိုင်းရင်းသားဘာသာပြဆရာဆရာမတွေဘာကြောင့်လစာမရတာလဲဘလို့မျိုးအခက်အခဲတွေရှိနေလဲအခုကျောင်းပြန်ဖွင့်တော့လစာပြန်ရပါမလားဆိုတာကိုကိုမောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်
လာစားမရတဲ့အတော့အခါခဲဖြစ်နေတဲ့အခြေအနေကိုစိုက်ပင်မျိုးကတိုင်ရန်သားဘာသာပြကြောက်ဆရာမတူဖြစ်သူမအေးခိုင်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်ခဲပြည်သူကအမကိုစီကိုနေကြပါရဲ့
အခက်ခဲတွေကအလုံးကိုစီကိုစီရှိနေကြပါတယ်ဘာကြောင့်လဲဆိုတော့သူတို့ကတိုင်ရန်သားဘာသာပြခန့်လိုက်တော့ကျမတို့လည်းနောက်အလုပ်တစ်ခုကိုမပြောင်းချင်တော့ဘူးလာစားကလည်းမရတော့လုံးဝအဆင်မပြေဘူးကျမတို့ကိုယ်ပိုင်အခွင့်ရေးလဲဆုံးရှုံးရတယ
်တရားသားဘာသာပြဆရာဆရာမတွေကိုနေစားလာပေးဒီနေ့လောက်အခ1600ကျင်းလုံးနဲ့2019ခုနှစ်စက်တင်ဘာလနဲ့2021ခုနှစ်ဇွန်လတွေမှာတရားသားဘာသာပြတာဖို့တော့တရားသားရဲ့ရဝန်ကြီးဌာနကသူတို့ကိုတီရှင်းအစ်စတန့်ဖြစ်ခင်ထားခဲ့တာပါနေဖက်မှာတာဝန်ထမ်းဆောင်နေတဲ့တရားသားဘာသာပြဆရာမမအီရွှေစုကတော့သူတို့လာစားမရတဲ့အကြောင်းအတိအကျမသိရဘူးလို့ရခိုင်ဘာသာနဲ့အခုလိုပြောပါတယ
်အရင်နှစ်တွေကတော့ကိုပြည့်နဲ့ပိတ်ထားတယ်ဆိုပေမဲ့လက်စာကရတယ်အခုကကိုပြည့်နဲ့ပိတ်ထားလဲလက်စာမရဘူး နိုင်ငံတော်ကပတ်ချက်မလုံလောက်လို့လားဒါမှမဟုတ်ပဲတီအေတွေကိုအတိမတ်မပြုတ်လို့လားအဲ့လိုမျိုးဖြစ်နေတယ်လာစားမရတဲ့အတွက်ခါခဲတွေအများကြီးရှိတယ်လို့လည်းမအီချွေစုကခုလိုစပြောပါတယ်ဆယ်ရာတော့မှာအများကြီးရှိပါတယ်ကျမတို့ကမိဘရှိလို့သမင်းစားနေရတဲ့အခြေအနေဖြစ်နေပါတယ်ဒီလောက်လာစားနဲ့တခြားနေရာမှာကြမယ်ဆိုရင်တော့တေချာပေါက်သမင်းငါမှာပါအခုကကိုရွာမှာကြနေတာဖြစ်လို့နည်းနည်းခံပါပါတယ်ဒါပေမဲ
ပညာရေးမှုရုံးဆိုင်ရာတွေအရသိရပြီးအဖတ်ဆင်းနှက်တဲ့အခါကျောက်သားကျောက်သူတွေကိုကိုပိုက်ကာကွယ်စစ်ထုတ်ပြီးကျောက်တွေပြန်ဖို့မယ်လို့နတ်စကကောက်စီကကြေညာထားပါတယ်ကျောက်တွေပြန်ဖို့ရင်လာစားရမယ်လို့ပြောနေပေမဲ့ဘယ်တော့ရမယ်ဘယ်လောက်ရမယ်ဆိုတာမသိရသလိုအရင်ရက်တွေကိုတွားချပြီးတစုတလုံးတွေထုတ်ပေးဖို့တီအေဆာဆရာမတွေကမျှော်လင့်နေကြပါတယ်
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ရှမ်းပြည်မြောက်ပိုင်းမူစေခိုင်မန်ကိုဒရာဖတ်မှာအာနာသိန်းစစ်ကောင်စီတပ်နဲ့ကိုကန့်
သတင်းရှင်တွေကနားဆင်နေကြရတာကတော့မြန်ဆက်ဒေတာကတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပါ။တိုင်းချီဆိုင်ဖီဘာဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့
ဒေသချင်းတောင်းရင်နဲ့ဆိုရင်တော့စာရေးသားမဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။သောရရှင်များခင်ဗျာ။ရာသီပြောင်းချိန်မှာ VOA ရဲ့ရေဒီယိုလိုင်းအပြောင်းအလဲရှိတာကိုလည်းအသိပေးခြင်းပါတယ်။VOA ကနေည9:00နာရီနဲ့10:00နာရီကြားထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းနံပါတ်19kHz
5 kHz 32 kHz 93 kHz 9395 နဲ့စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1590ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။အခုလိုမျိုး VOA မနက်ခင်းအစီအစဉ်တွေကိုတော့လိုင်းနံပါတ်39 kHz 9335 ဒါမှမဟုတ်9363ညလိုင်းနံပါတ်49 kHz 6395ပထမနိုင်ရွယ်မှာလိုင်းလံမီတာ190 kHz 9595ကဖမ်းယူနားဆင်နိုင်ပါတယ်။
အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပါ။ဒီဂျီယိုပီးယားနိုင်ငံမြောက်ပိုင်းဒီဂရီဒေတာကသဘုံနေနဲ့တက်ခတ်နေတာတနည်းပြလာကြပါပဲ။အစိုးရကအောင်မွက်ခံမှုနီးစပ်လာတဲ့သဘောမျိုးပြောဆိုလိုက်ပါတယ်။ဒီဂရီတက်ဖွဲ့တွေကတော့အဒစ်ဆဘာဘာမျိုးတော်တိချစ်တက်လာနေပြီးလာပိုင်းသတင်းပတ်ပိုင်းတွေအတွင်းမှာတော့တိမ့်ပိုက်ကောင်တိမ့်ပိုက်နဲ့နေဆိုပြီးပြောဆိုနေတာပါ။ မန်ဂျက်ဖရီဖက်ဒမန်အီသီယိုးပီးယားနိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြင့်ကြာသပတေးနေ့ကပဲရောက်ရှိသွားပါတယ်။အမေရိကန်ပြည်အောင်စုကဝန်ထမ်း100နဲ့အထက်ရှိတဲ့ကုမ္ပဏီတွေမှာအလုပ်သမားတွေဇန်နဝါရီ4ရက်နေ့နောက်ဆုံးထားကိုဗစ်ကာဝေးဆေးထိုးရဖို့နဲ့မထိုးရသူတွေအနည်းဆုံးတစ်ပတ်ကိုတစ်ချိန်ရောဂါပိုးရှိမှရှိစစ်ဆေးရမယ့်စီမင်းသစ်တွေကိုသမ္မတအင်ဂျီတော်ကကြာသပတေးနေ့မှာထုတ်ပြန်လိုက်ပါတယ်။အစိုးရကထောက်ပံ့တဲ့ Medicare နဲ့ Medicaid ကျန်းမာရေးဆက်ရှောက်မှုလုပ်ငန်းတွေမှာအလုပ်လုပ်နေတဲ့ကျန်းမာရေးဝန်ထမ်းတွေကိုလည်းအလားတူညွှန်ကြားချက်ထုတ်ပြန်ခဲ့တာပါ။ဒီမနက်ကမှဖရန်စစ်ခံထားတဲ့အမေရိကန်သတင်းသမားဒန်နီဖန်စတာပေါ်နောက်ထပ်ဆွဲချက်တင်အရေးယူလိုက်တဲ့ပေါ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဝေဖန်လိုက်ပြီးအမြန်ဆုံးပြန်လွှတ်ပေးဖို့လဲတောင်းဆိုလိုက်ပါတယ်။သူနဲ့အတူလူများပြားဖန်စစ်ခံထားရတာမြန်မာပြည်သူတွေဆက်လက်ရင်ဆိုင်နေရတဲ့လူခွင့်ရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေကိုဝမ်းနည်းစရာထင်ရနေတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Net Price ကလည်းကြာသပတေးနေ့ဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။အမေရိကန်သတင်းသမားဖန်စတာရဲ့အမကန်လျှောက်ထားချက်ကိုတရားရုံးကပယ်ချလိုက်ပြီးပြည်ဝင်ဗီဇာစီကံချိုးဖောက်မှုနဲ့ပါနောက်ထပ်ဆွဲချက်တင်လိုက်တာမတရားတဲ့လူရဲ့အဖြစ်အထင်ရှားပြသရောက်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီ ကုတ်နဲ့ဒေရယ်စမစ်တို့ဖြစ်ကြပါတယ်။ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုလိုင်းလိုမီတာ2540 51နဲ့ view ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တင်ဆက်ခဲ့တာဖြစ်ပါတယ်။သတင်းရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program